Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဒီဇင်ဘာလ13ရက်တောက်ကြနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ1925-32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တောက်ကြညာအတွက်အစီအစဉ်မှုကကျမစုမမရှင်
ကျမကစုမြတ်မမရှင်အမေရိကန်သမ္မတကိုတရားစွဲမဲ့ပုံမှန်နှစ်ခုအပေါ်အောက်လွတ်တော်တရားရေးကော်မတီမှမကြပင်ခင်မဲခွဲကြမှာဖြစ်ပါတယ်ဗြိတိန်နိုင်ငံထွေထွေရေးကောက်မဲဘာတော့ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ရဲ့ Conservative Party ကအများစုအနိုင်ရသွားပါတယ်ခုလိုထိတ်တန့်ရသတင်းတွေကိုကိုရနိုင်တဲ့အခြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညပိုင်းတော်တော်ရှင်နေနာဆင်ရမယ်ထိတ်တန့်ရောက်မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေမှာတော့ ICJ နိုင်ငံတကာတရားရုံးမှာမြန်မာနိုင်ငံပေါ်လူမျိုးတုံးတက်ဖြတ်မှုနဲ့ဆွဆွဲချက်တင်ထားတဲ့အချိန်မှာဒေါန်ဆန်းစုကြည်ကဥဆောင်ခြေပါရှောက်လဲချက်တွေနဲ့ပတ်သက်ပြီးတော့ပြည်တွင်းကမြမအရေးအကဲခတ်တွေရဲ့တုံးတက်ချက်ဘယ်လိုရှိပါသလဲ
အဲ့ဒီလိုအကြက်တဲ့အခက်အခဲတွေကြားတဲ့ကနေပြီးတော့ရှင်သန်နေရတဲ့ဟိုလူတယောက်ဟာသူကတော့ democratic norms တွေကိုပြည့်ပြည့်ဝဝအသုံးချခြင်းပင်မဲ့လေဒီအချိန်မှာ
Islamic ဓမ္မဗိမာန်ကဥယျာဉ်ဖြစ်ပါတယ်ရှင်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက် ICJ တရားရုံးမှာမြန်မာနိုင်ငံဘက်ကနေရက်တီခူကန်ရှောက်လဲခဲ့တဲ့ကနေဒါနိုင်ငံကအကျိုးဆောင်ရှင်နေ William Shepherd ရဲ့ writer သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းနောက် ICJ မှာဒေါ်ဆန်းစုကြည်ရဲ့ရှောက်လဲချက်တွေပေါ်မှာတက်မတော်ရဲ့သဘောထားအမြင်စတဲ့သတင်းလွှာတွေကိုနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်အခုအရင်ဆုံးကတော့တောက်ကြညာအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုတရားစွဲမဲ့ပုံမှန်နှစ်ခုအပေါ်အောက်လွှတ်တော်တရားရေးကော်မတီမှမကြခင်မှာမဲခွဲကြတော့မှဖြစ်ပါတယ်။ဂျာတာရင်းနေတုန်းကတော့ဒီပုံမှန်တွေနဲ့တရားစွဲဖို့ထောက်ခံမခံဒီမိုကရက်နဲ့ရီပါဘလီကန်ပါတီအမတ်တွေကြားမှာညပိုင်းရောက်တဲ့အထိ14နိုင်လောက်ကြောင်လို့အခြေတင်ဆွေးနွေးညှိခုံခဲ့ကြပါတယ်။အာဏာအလွဲသုံးစားလုပ်မှုလွှတ်တော်ဆောင်ရွက်မှုတွေကိုဟန်တာနှောက်ယှက်မှုစတဲ့အမှုနှစ်ခုနဲ့သမ္မတထရန့်ကိုတရားစွဲနိုင်ဖို့အောက်လွှတ်တော်လူများစုဒီမိုကရက်အမတ်တွေဘက်ကပြင်ဆင်နေကြတာပါ။အချက်အလက်တွေမခိုင်လုံတဲ့အတွက်ဒီအမှုတွေနဲ့တရားစွဲတာအနိုင်ရမှာမဟုတ်ဘူးလို့ရီပါဘလီကန်တွေဘက်ကပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ကြပါတယ်။သမ္မတဟာ2020ရွေးကောက်ပွဲမှာပြိုင်ဘက်ဖြစ်လာနိုင်တဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့ပတ်သက်ပြီးစုံစမ်းပေးဖို့ယူကရိန်းနိုင်ငံကိုတောင်းဆိုခဲ့တာဟာအာဏာအလွဲသုံးစားလုပ်ပြီးနိုင်ငံရေးအကျိုးအမြတ်ရအောင်လုပ်တာလို့ဒီမိုကရက်အမတ်တွေဘက်ကထောက်ပြပြောဆိုကြပါတယ်။ဒီကိစ္စတွေကိုလွှတ်တော်ကစုံစမ်းတဲ့အခါမှာလဲတပ်တွေရဲ့အထောက်အထားတွေကိုသမ္မတကတားဆီးပိတ်ပင်ခဲ့တယ်လို့ဆွဆွဲထားပါတယ်။ဒီအမှုနှစ်ခုနဲ့တရားစွဲတဲ့မတင်ဆိုတာကိုရှေ့သတင်းပတ်ကြရင်တော့အောက်လွှတ်တော်တစ်ခုလုံးမှမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။သူဘက်ကဘာအမှားမှမလုပ်ခဲ့ဘူးလို့အခိုင်အမာပြောနေတဲ့သမ္မတထရမ့်ကတော့ဒီအမှုအထက်လွှတ်တော်ကိုရောက်ရင်လူများစုဖြစ်တဲ့ Republican အမတ်တွေကချက်ချင်းပယ်ချလိမ့်မယ်လို့ပြောနေပါတယ်။သမ္မတကိုတရားစွဲတဲ့အမှုကိုအထက်လွှတ်တော်မှရှေ့လလောက်ကြားနာမယ်လို့မျှော်လင့်ရပါတယ်
။ Taliban အနေနဲ့ American ဘက်ကအဓိကညှိနှိုင်းနေသူ Zalman Khalilzad ဟာဒီကနေ့ Pakistan နိုင်ငံကိုရောက်ရှိနေပါတယ်။ Qatar နိုင်ငံမှာ Taliban အနေနဲ့ညှိနှိုင်းဆွေးနွေးမှုတွေကိုယာယီအဆိုင်ထားလိုက်ပြီး Pakistan နိုင်ငံကိုတွားရောက်တာဖြစ်ပါတယ်။အစ္စလာမဘက်မြို့တော်မှာပါကစ္စတန်နိုင်ငံသားရဲ့ဝန်ကြီးရှာမမုတ်ခူရာရှိနဲ့မစ္စတာခလီဇတ်တွေ့ဆုံခဲ့ပြီးတော့ကာတာနိုင်ငံတို့ဟာမြို့တော်မှာတာလီဘန်အနေနဲ့ဆွေးနွေးမှုအကြောင်းကိုရှင်းပြခဲ့တယ်လို့ပါကစ္စတန်ဘက်ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အာဖဂန်ညီညာရေးလုပ်ငန်းစဉ်တွေမှာလွယ်ကူချောမွေ့စေရေးပါကစ္စတန်ကဆက်လက်ကူညီသွားမှာဖြစ်တယ်လို့လည်းဝန်ကြီးခူရာရှိကပြောပါတယ်။ညီနိုင်ရေးမှုခလီဇတ်ဟာပါကစ္စတန်စစ်တပ်ကြီးကဗိုလ်ချုပ်ကြီးကမာဂျာဗတ်ဘာဝါနဲ့လည်းစစ်တပ်နဲ့တို့ရှိတဲ့ရဝါပင်နီမြို့မှာတွားရောက်တွေ့ဆုံခဲ့ပါတယ်။အာဖဂန်နစ္စတန်ကပြည်နယ်တင့်မြတ်ရေးလုပ်ငန်းစဉ်တွေဆက်ဆက်နေတဲ့ဒေသလုံခြုံရေးကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့စစ်တပ်ပြောခွင့်ရသူကပြောပါတယ်။တာလီဘန်ခေါင်းဆောင်တွေနဲ့ပါကစ္စတန်အစိုးရကြားအနီးကပ်ဆက်သွယ်မှုတွေရှိနေတာကြောင့်အခုလိုညှိနှိုင်းရေးမှုဆောင်မှာခလီဇတ်တောင်းရောက်ဆွေးနွေးတာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံကဘာဂရန်အမေရိကန်စစ်အခြေစိုက်ခန်းပေါ်တာလီဘန်တွေကဗုဒ္ဓဟူးနေ့ကတိုက်ခိုက်ခဲ့တာကြောင့်ဒူဟာမြို့တော်မှာတာလီဘန်တွေနဲ့ဆွေးနွေးပွဲကိုအမေရိကန်ဘက်ကရပ်ခဲ့တာဖြစ်ပါတယ်။တိုက်ခိုက်မှုတွင်အမေရိကန်နဲ့တခြားနေတို့တပ်ဖွဲ့ဝင်တွေထိခိုက်ဒဏ်ရာမရခဲ့ပေမဲ့အောက်ခံရပ်သားတွေသေဆုံးခဲ့ပါတယ်ခင်ဗျာ
။ Chala Rini ကကျင်းပတဲ့ဗြိတိန်နိုင်ငံထွေထွေရွေးကောက်ပွဲမှာဝန်ကြီးချုပ် Boris Johnson ရဲ့ Conservative Party ကပါလီမန်မှာမဲအများစုနဲ့အနိုင်ရသွားပါတယ်။မဲဆန္ဒတစ်ခုရဲ့ရလဒ်ပဲကျန်တော့ချိန်မှာအောက်လွှတ်တော်အမတ်နေရာ650အတွက် Conservative Party က364နေရာနဲ့အနိုင်ရထားပါတယ်။အထွေထွေရွေးကောက်ပွဲမှာသမိုင်းဝင်အနိုင်ရခဲ့တာကြောင့်မဲဆန္ဒရှင်တွေရဲ့ယုံကြည်မှုကိုတုံ့ပြန်တဲ့အနေနဲ့ EU ဥရောပသမဂ္ဂတွေကနေဗြိတိန်နှုတ်ထွက်ရေးကိုမဖြစ်မနေလုပ်သွားမယ်လို့ဝန်ကြီးချုပ် Johnson ကအနိုင်ရမင်ခွန်းနဲ့မှပြောကြားသွားခဲ့ပါတယ်။
We will get Brexit done on time by the 31st of January. No ifs, no buts, no maybes.
Friday no trap put them at Harry, Natal, January La, those at the Anima, below a chain in New Mamasu, Mapimini, no trap night on Luba Melo, Winjijo Johnson, Pioja Dora, Pipare, Eurega, Toyem, Toye, Sana, can you wear low Melo, Pioja, Miss Fegade, a Daikan, Labour Party Garo, a Kujiga, Wema, Dolly, Shoning Eraba, Labour Party Gansan, Jeremy Govin, Nga, Tunine, now a Naga, Jiga, where it dread party go to Usanamam, Hopulo, Pioja Gabi May. Chachino, Badi Gans of Yarugani, Simbi Mam Hopulo, Biojagavare, Shwega, where Yaladrigo Piale, Tonta B, Badigo Belo, she said, Domless Ras, Swinwin is in Galamaro, to Usauni Machedelo, Digni, Biojavare, who Jiga Buema, Irema, Sanage in Scotland and Ga, Scotland and Mudae, Badi, SNP Gale, Piata, Nayagavare, Scotland Nego, Tija, Glulette, Nangakuki, Quetraye, Sanaka, you were Dudia, Jane Lobebo, Scotland, Piduriga, Pibia, Tata, Piata, Gera, Chedelo, SNP Badi Gansa, Nicholas Dajan up your chagabari.
Nizilanang and Kano Penebiendega, White Islands, so that Junior Kuma, Longer Liaga, Milan Pauque, Mugani, Yulong Chalongo, New Zealand, Sedaga, Junior Zuri, Shapu, Dreshi gave you, Neo Piao Sony Depibari, Milan Pauquemu, and Outer, Shia let his own around the Sony Yuta has a layout Tito Lavi, Milan Dayadu, such a Shielu Piovare, A Luri, Hagavale, Kida, Pone, A Jungo, Twanis, Milan Pauquemu, Pibi, Pimini Gaba. Yo long ago shall put she be an early super journey and do they go hanging at the mogul Pugeraba, any demo mara the mina yet a hole in there, sipper down she do ha longo and a miara get a long go GJ saw any get up chibare. Kavale Kidari Dega now turn a yao Jenny Biro Dilurigo Shahu Luni did it to get a long and go sell Doma Pija. Toma Chanina Ludia go shatuin and Buddha Lidongani Shah Doma Pidalo, Yingo Mari Gole, Ninaga, Belebinema, Shahud Lotare, so we New Zealand Yemeni, Mr. Mike Boschka, Piovari. Shall we get a long and go and a Shia Jaga located to get a Puerto Gule to a Chiju Dawari? Jumbo Martoni that say, and we regard the say dog pissy that the child law, shoo me, you never, Tidana and Elule, they might be Nashin, you got three beat hours, yeah?
Pure American, then Yabe Yamabada season ago. Now I'm going to Igan is NIT. Lightometer Saku, kilohertz, Tinga, Linga, Tonya. Lightometer Nesanga, kilohertz, Titisha Kondonya. Lightometer, don't then hit kilohertz. Go don't don't ane. But tamanai wema, line lamita diakuze. Kilo hats tinga kongarugani. Tolu pingarese.
Tauchani nyabe nanganagadrinugo, viuiga sabira chinya pinibare. Netherlands nanga the Hague new mayoshi nire, nangano diming and all sans sujiha. Netherlands outlodo nangajai comedine dignitri so met a season sheet habi met a season pia kebare. Dong sans sujia keys and ma, mamioline at Jangin with sheet at dread pialai delu. Netherlands outlodo go gabido, Netherlands nirima popiaware. Rohingyari bo lumiurong tapiapo yue jene locate suresh suwe jene. ICJ diayo ma, Gambia nanganga miyamanangango diaswe tare kisane patalo. Nanganjai comedy ma, Dong sans sujine de gabe swine ma piedelu. Netherlands ka lare the nirima popia kejaraba. ဒီနေ့မနက်ပိုင်းတော့ငါတို့ဥရောပရောက်မြန်မာအတိုင်းဝိုင်းနဲ့သူတဲခိုးတဲ့ဟိုတဲမှာဒေါအောင်ဆန်းစုကြည်ဒုတိယအကြိမ်တွေ့ဆုံခဲ့ပါတယ်။ဂျာလာရေဒီညပိုင်းကလည်းဥရောပရောက်မြန်မာနိုင်ငံသားတချို့နဲ့ပထမအကြိမ်တွေ့ဆုံပြီးတော့မြန်မာနိုင်ငံကဝန်ထဲဆရာအခြေအနေနဲ့ကြုံရကြိမ်မှာဝန်ရံပေးတာကိုကျေးဇူးတင်ကြောင်းနဲ့တရားနယ်တရားမြစ်တာထားကြဖို့တိုက်တွန်းခဲ့ပါတယ်။ ဒီအတုံးနှုံးကိုလည်းကြားနာဝဲမှာမြန်မာဘက်က၃နှုံးသွားခြင်းမရှိခဲ့ပါဘူး။
မြောက်ကိုရီးယားနျူကလ ியர் နဲ့ဒုံးလနဲ့အစီအစဉ်တွေဆုံးသွယ်ရေးခိုင်မာတဲ့ခြေလမ်းဆက်ဖို့အစဉ်အဆက်ဖြစ်နေပြီလို့အမေရိကန်ပြည်ထောင်စုကပြောဆိုခဲ့တဲ့ပေါ်တုံ့ပြန်မှုပြင်ဆင်နေတယ်လို့မြောက်ကိုရီးယားဘက်ကပြောလိုက်ပါတယ်။မြောက်ကိုရီးယားရဲ့ဒုံးလနဲ့ဆန်းသပ်ပြုတ်လွတ်တဲ့ကိစ္စဟာအင်မတန်အကျိုးမရှိတဲ့ကိစ္စဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကယ်လီခရော့ခ်ကလုံခြုံရေးကောင်စီကိုဗိုလ်ထုတ်ကပြောဆိုခဲ့ပါတယ်။ဒီလိုရတဲ့ကြောင့်မြောက်ကိုရီးယားရဲ့နျူကလ ியர் နဲ့ဒုံးကြီးအစီအစဉ်တွေဆုံးသွယ်ရေးအမေရိကန်နဲ့တွဲဆုံဆွေးနွေးမှုတွေအပေါ်ချင်းညောရောက်တယ်လို့လည်းသူကပြောပါတယ်။မြောက်ကိုရီးယားကတော့အတမတ်ကယ်လီရဲ့ပြောဆိုချက်ဟာအစဉ်ငင်မဲ့ပြီးသူတို့ရွေးချယ်ရမယ့်လမ်းကိုပြပြသောသောဆုံးဖြတ်ချက်ချဖို့အထောက်အကူဖြစ်စေတယ်လို့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူရဲ့ထုတ်ပြန်ချက်ကိုအစိုးရပိုင်း KCN သတင်းမှဖော်ပြခဲ့ပါတယ်။နှစ်သက်9ကြိမ်ရောက်တဲ့အထိအမေရိကန်ဘက်ကတိတာထင်ရှားတဲ့လမ်းရောမှုတွေမလုပ်လာရင်သူတို့ရဲ့နျူကလ ியர் နဲ့တာဝန်ပြည်ဒုံးကြီးအစီအစဉ်ပြန်ဆောက်မယ်လို့မြောက်ကိုရီးယားကပြောပါတယ်။နျူကလ ியர் အစီအစဉ်အချို့ရနာပေးစေခြင်းနဲ့အမေရိကန်ကဒဏ်ခတ်ပိတ်ဆို့မှုတွေလျှော့ပေါက်ပေးရမယ်ဆိုတဲ့မြောက်ကိုရီးယားရဲ့တောင်းဆိုချက်ကိုအမေရိကန်ကပယ်ချခဲ့တဲ့အတွက်အမေရိကန်နဲ့မြောက်ကိုရီးယားနိုင်ငံဆွေးနွေးမှုတွေပြီးခဲ့တဲ့ဖေဖော်ဝါရီလတည်းကရပ်တန့်နေတာဖြစ်ပါတယ်ခင်ဗျာ။
တရုတ်နိုင်ငံအနေနဲ့အမေရိကန်နဲ့ကုန်သွယ်ရေးအငင်းပွားမှုပြဿနာဖြေရှင်းနိုင်ဖို့တန်ဋိဌာန်ချထားပေမဲ့နှစ်ဖက်လုံးအတွက်အပြန်အလှန်အကျိုးရှိတဲ့ကုန်သွယ်ရေးသဘောတူညီချက်မျိုးဖြစ်ရမယ်လို့တရုတ်နိုင်ငံကပြောကြားလိုက်ပါတယ်။အမေရိကန်နဲ့ဆွေးနွေးနေတဲ့ကုန်သွယ်ရေးသဘောတူညီချက်တွေဟာညီညီမျှမျှနဲ့အပြန်အလှန်လေးစားမှုအပေါ်အခြေခံတဲ့သဘောတူညီချက်မျိုးဖြစ်ရမယ်လို့တရုတ်နိုင်ငံဈာရိတ်ဌာနပြောခွင့်ရသူဟွာချုံရင်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါအမေရိကန်ကိုတင်သွင်းတဲ့တရုတ်ကုန်ပစ္စည်းတချို့ကိုဒီဇင်ဘာ15ရက်နေ့ကစပြီးသွင်းကုန်ခွန်ကောက်ခံဖို့ရှိနေချိန်မှာအမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးသဘောတူညီမှုရဖို့အင်မတန်နီးနေပြီလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြာသာရင်းတွေက Twitter ပေါ်မှာရေးသားခဲ့တာပါဒါနဲ့ပတ်သက်လို့တရုတ်အစိုးရပြောခွင့်ရသူကတစုံတရာပြောဆိုခြင်းမရှိသလိုသွင်းကုန်ခွန်ကောက်ခံမှုကိုအမေရိကန်ကရွှေ့ဆိုင်းပေးမယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့လည်းအတိမပြုခဲ့ပါဘူး
အီရန်နိုင်ငံပေါ်အမေရိကန်ရဲ့တန်ခတ်အေးအေးမှုကအီရန်နိုင်ငံကိုနိုင်ငံသားငွေကြေးတွေတုံးဆွဲလို့မရအောင်တိတိကျထိန်းချုပ်နိုင်လိုက်ပြီးတော့အရေးပေါ်တုံးဆွဲနိုင်တဲ့အရန်ငွေကြေး10ဘီလီယံသာကျန်ရှိတော့တယ်လို့ယူရိုနိုင်ငံဆိုင်ရာအမေရိကန်အထူးကိုယ်စားလှယ် Brian Hook ကပြောလိုက်ပါတယ်သူကပြောတာကဝါရှင်တန်မှာရှိတဲ့နိုင်ငံသားဆက်ဆံရေးကောင်စီမှာပြောကြားခဲ့တဲ့မိန့်ခွန်းတွေယူရိုနိုင်ငံရဲ့နိုင်ငံသားအရန်ငွေလဲလှယ်မှုနဲ့ပတ်သက်ပြီးတော့ဒီရှုပ်ဝက်အစဉ်သတ်မှတ်ထားတာကနေပယ်ဖြတ်ပြီးအသစ်ထုတ်ပြန်လိုက်တဲ့အသေးစိတ်အချက်အလက်တွေဖြစ်တယ်ဆိုပြီးတော့ Brian Hook ကပြောကြားခဲ့ပါတယ်ခင်ဗျာ
တောက်ကြညာအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုတောက်ကြညာအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မော်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ပြပေးကြပါတယ်မြန်မာနိုင်ငံကလူမျိုးတုံးတပ်ဖြတ်မှုတားမြစ်ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်တဲ့ဆိုတဲ့ဂမ်ဘီယာနိုင်ငံဘက်ကဆွဲဆိုချက်တွေနဲ့ပတ်သက်ပြီး ICJ နိုင်ငံတကာတရားရုံးမှာကြားနာစစ်ဆေးမှုတွေမနေ့တုန်းကပဲပြီးဆုံးသွားပါပြီ။ဒီအမှုအတွက်ဒေါန်ဆန်းစုကြည်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ရဲ့တုံ့ပြန်လျှောက်လဲချက်တွေနဲ့ပတ်သက်ပြီးတော့ပြည်တွင်းမှာအမြင်သဘောထားတွေဘယ်လိုရှိသလဲဆိုတာ VOA သတင်းတော်မေခါကစုံစမ်းမေးမြန်းပြီးတင်ပြပေးထားတာနားဆင်ပါရှင်
။ရခိုင်ပြည်နယ်တွင်ဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ရာရောက်ပြီးဒါဂိုမြန်မာဘက်ကဟန်တာဖို့ပြက်ကွက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာဘက်ကတရားစွဲဆိုခဲ့ပြီးဂျားပြတ်စီမံဆောင်ရွက်ချက်တွေချမှတ်ပေးဖို့ ICJ မှာတင်ပြခဲ့တာပါမြန်မာကိုယ်စားပြန်လည်လျှောက်လဲခဲ့တဲ့နိုင်ငံသားရေးဝန်ကြီးဒေါန်ဆန်းစုကြည်ကတော့မြန်မာနိုင်ငံပေါ်အခုလိုတရားစွဲဆိုထားတဲ့ ICJ အမှုစင်းကနေပယ်ဖြတ်ပေးဖို့ပြောကြားခဲ့တဲ့အပြင်ပြည်တွင်းပြန်လည်တင်ပြရေးနဲ့ဒေတာတွင်အေဂျင်ရေးအတွက်ထည့်သွင်းစဉ်းစားပေးဖို့ပန်ကြားသွားခဲ့ပါတယ်ယုံကြည်မှုရဖို့တိတ်ကြီးမားခိုင်ခံ့မှုမရှိလာသေးတဲ့အခြေခံအုတ်မြစ်ကိုစတင်တည်ဆောက်နေတဲ့လူမှုအတိုင်းဝိုင်းတွေကြားတန်တရာဖြစ်ပေါ်စေမဲ့မယုံကြည်မှုတွေဖြစ်ပွားစေမဲ့ဒါမှမဟုတ်ခံစားချက်ဖြစ်ပေါ်စေမဲ့လုပ်ရက်တွေဟာပြန်လည်တက်မြက်ရေးကိုထိခိုက်စေပါတယ်အာရကန်အာမီနဲ့မြန်မာကာကွယ်ရေးတပ်ဖွဲ့တွေအကြားဆက်လက်ဖြစ်ပေါ်နေတဲ့လက်နက်ကင်ပြိပခအဆုံးသက်ရေးဟာကျမတို့နိုင်ငံအတွက်တိတ်ကိုအရေးကြီးပါတယ်။ဒါပေမဲ့ရခိုင်မြောက်ပိုင်းမှာ2016ကနေ2019ထိဖြစ်ခဲ့တဲ့ပြည်တွင်းလက်နက်ကင်ပြိပခမျိုးဖြစ်အောင်ပြန်ပြီးမိမွေးရာမျိုးရှောင်ရှားဖို့ကိုလည်းတန်းတူအရေးကြီးလာပါတယ်။ဒီလိုနိုင်ငံတကာတရားရုံးမှာတရားစွဲဆိုထားတဲ့အပေါ်မြန်မာဘက်ကတုံ့ပြန်ခြေပါချက်တွေနဲ့ပတ်သက်လို့ကိုဗီအာနန်ရခိုင်ကော်မရှင်အဖွဲ့ဝင်ဟောင်းဦးအေးလွင်ကတော့အခုလိုတုံ့တက်ပြောဆိုလိုက်ပါတယ
်။အနေနဲ့ကတော့အခုနပြောတဲ့ဒီဟိုအင်မတန်ကိုအကဲဆက်လာတဲ့ fragile ဟို situation မှာသူကရုန်းကန်နေရတဲ့အတွက်လေ။အဲ့လိုတစ်ဖက်သားသူ့အနေနဲ့ကကြိုးပမ်းမိပဲလေ။ဟိုတစ်ဖက်ကလည်းပဲနော်သူနဲ့ဟို dialogue partner ကလည်းပဲတိတ်ပြီးတော့ဟိုသူ့လောက်ဟဲ့ပဲပဲရှိပါမလားဆိုတာလေကျွန်တော်ကတန်တရားဖြစ်တယ်ဟိုမှာရောက်နေတဲ့အချိန်မှာတောင်မှ လွတ်တော်အတွင်းမှာကာလုံးခေါ်ဖို့လိုအပြောနေတဲ့ကိစ္စရက်တည်းနောက်တစ်ခါဒီစုအဝေးရဲ့အားကိုယူနေသောနိုင်ငံရေးအင်အားစုတွေရဲ့သတင်းစာရှင်းလင်းပွဲတွေပါလေတော်တော်လေးစိတ်ပျက်ဖို့ကောင်းတယ်ဗျာနော်အဲ့ဒါကြောင့်မလို့အဲ့ဒီလိုဟိုအကြက်တဲ့အခက်အခဲတွေကြားထဲကနေပြီးတော့ရှင်းတန်နေရတဲ့ဟိုလူတယောက်ဟာသူကတော့ democratic norms တွေကိုပြည့်ပြည့်ဝဝအတုံးချခြင်းပင်မဲ့လေဒီအချိန်မှာအတုံးချလိုက်တာ ਨੇ ဘာပြန်ဖြစ်သွားမယ်ဆိုရင်ငကုံမူလဒုံရင်အတိုင်းပြန်ဖြစ်ဖို့အတွက်2008မှာကိုကဘာမှလုပ်เสียရမလို့ပဲအလိုလိုတရားဝင် constitutionally and legally လုံနိုင်တဲ့အကွင့်အခွင့်တွေရှိနေတယ
်ဒီလို ICJ မှာနှစ်ဖက်လျှောက်လဲချက်တွေရဲ့အကျိုးဆက်ကရခိုင်ပြည်နယ်ပေါ်ဘလို့အကျိုးတက်ရောက်မှုတွေရှိလာနိုင်တယ်လဲဆိုတာနဲ့ပတ်သက်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်မတ်ထူမေကအခုလိုတုံ့တက်ပြောဆိုလိုက်ပါတယ
်နိုင်ငံတော်ကနေပြီးတော့ဒီနေမြေရှင်းလင်းရေးလုပ်ခဲ့တဲ့အရာတွေနေပြီးတော့တိုင်းရင်းသားပေါ်မှာလှုပ်ချင်းနဲ့အကြမ်းဖက်ပေါ်မှာလှုပ်ချင်းလုံးဝကွက်ပြရပါမယ်ဒီပုံမှန်နေပြီးတော့ကျွန်တော်တို့ရဲ့နင့်နာချက်ဒီပါလဲဆိုကျွန်တော်တို့ရခိုင်ပြည်စိုးရင်အားနေပြီးတော့ ICJ ကိုရောက်သွားတဲ့အမှုတွေမှာနေပြီးတော့လက်နက်ကင်ပဋိပက္ခနဲ့အစိုးရကြားအကြမ်းဖက်နဲ့အစိုးရကြားကိုကွဲပြားဖို့လိုပါမယ်ဒါကိုတင်ပြဖို့လိုပါမယ်ဒီလိုမျိုးမဖြစ်ဒီမှာကိုကျွန်တော်တို့စိုးရင်နေရခိုင်ပြည်သူကစိုးရင်နေနောက်တစ်ခုကပါလဲဆိုလို့ရှိရင်မြန်မာနိုင်ငံမှာမရှိတဲ့လူမျိုးတစ်မျိုးနေပြီးတော့ပုံခေါ်ရသည်ကဘာသည်မှားယွင်းတဲ့လှုပ်ဆောင်ချက်ဖြစ်လိမ့်မယ်နောက်ဆုံးဆုံးဖြတ်ချက်ချတဲ့ခါမှာနေပြီးတော့မြန်မာနိုင်ငံကိုတစုံတရာဒီဆိုဂျိုတက်ရောက်ခဲ့မယ်ဆိုလို့ရှိရင်ဒါကဘာရဲ့အမှားဖြစ်တော့မှာပါ ICJ ရဲ့အမှားဖြစ်တော့မှာပ
ါဂမ်ဘီယာရဲ့ပန်ကြားချက်အပေါ်တမတ်ချိန်တွင်ဆုံးဖြတ်ချက်ချမှာဖြစ်ပြီးအခုကြားနာပွဲတွေလိုပဲအများပြည်သူတိုက်ရိုက်သိရှိနိုင်တဲ့တရက်ခွင်မှာကြီးညာမယ်လို့အဆုံးတမှာ ICJ ခုံရုံးတဘာပတိကပြောဆိုထားပါတယ်ရှင်
မမေခါသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ ICJ မှာမြန်မာနိုင်ငံဘက်ကနေရှောက်လဲခဲ့တဲ့ရှေ့အနေနဲ့မေးမြန်းချက်ကိုတင်ပြပေးကြပါတယ် ICJ တရားရုံးမှာမြန်မာနိုင်ငံဘက်ကရက်တီခုခံရှောက်လဲခဲ့တဲ့ကနေဒါနိုင်ငံကအကျိုးဆောင်ရှေ့နေ William Shabazz ဟာအရင်တုန်းကအယ်ဂျာဇီးယားရုပ်သံနဲ့တွေ့ဆုံမေးမြန်းခန်းတစ်ခုမှာတော့မြန်မာနိုင်ငံတွင်းရိုဟင်ဂျာမွတ်စလင်တွေပေါ်မှာဖိနှိပ်မှုတွေကိုစန့်ကျင်ဝေဖန်ခဲ့ဘူးသူဖြစ်တယ်လို့ဂမ်ဘီယာနိုင်ငံကရှေ့နေတွေကနယ်သာလန်နိုင်ငံ The Hague မြို့ကကြားနာပွဲမှာဆွဆွဲပြောဆိုသွားပါတယ်ရှေ့နေ William Shabazz ကတော့သတင်းနောက်ကသူ့လိုရာဆွဲပြီးတော့ရေးသားထုတ်လွှင့်ခဲ့တာလို့ကြားနာပွဲမှာပြန်ပြီးတော့တုံ့ပြန်ပါတယ်ဒီကိစ္စနဲ့အတူ writer သတင်းဌာနနဲ့တွေ့ဆုံမေးမြန်းခဲ့မှာပြောပြခဲ့တဲ့သူ့ရဲ့ရက်တီချက်အကြောင်းကိုတော့ကိုငင်းချမ်းပြောပြပေးပါရှင
်ကနေဒါရှေ့နေ William Shabazz ဟာ2010ခုနှစ်တည်းအတွင်းကရိုဟင်ဂျာတွေပေါ်စနစ်တကျတိုက်ခိုက်ခံရမှုတွေကိုသူ့ဒေသနာပြုနိုင်ရေးမှာကူညီခဲ့သူလို့ writer သတင်းကရေးပါတယ်အယ်ဂျာဇီးရာရုပ်သံတွေ့ဆုံမေးမြန်းခန်းတစ်ခုမှာတော့ဒီလူမျိုးရဲ့ရှင်သန်ရက်တီမှုတရားဝင်မှုကိုငင်းပယ်တယ်ဆိုရင်လူမျိုးတုံးတက်ဖြတ်မှုဆိုတဲ့စကားလုံးကိုသုံးဖို့အလေးနဲ့စဉ်းစားကောင်းစဉ်းစားဖို့လိုမယ်ဆိုတဲ့သဘောကို William Shabazz ကိုယ်တိုင်ပြောခဲ့တယ်ဆိုပြီးဂမ်ဘီယာရှေ့နေကထောက်ပြပါတယ်အခု ICJ ကြားနာပွဲတွေမှာရိုဟင်ဂျာဆိုတဲ့အမည်ကိုလက်မခံတဲ့မြန်မာအစိုးရဘက်ကရှေ့နေလိုက်ပါခဲ့တာကြောင့်သူ့ကိုပညာရှင်တချို့ကဝေဖန်နေကြတာပါရှေ့နေ Shabazz ကတော့ဒီကိစ္စကိုအခုလိုဖြေရှင်းပါတယ်
that I did with Al Jazeera several years ago I suppose I should be flattered
ကျွန်တော် Al Jazeera နဲ့ပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းကတွေ့ဆုံမေးမြန်းခဲ့ကိစ္စကိုကိုကပြောသွားလို့ပါဟောငါအမြင်သဘောထားကတော်တော်လေးဩဇာညောင်းပါလားဆိုပြီးအမှုလျှောက်ထားတဲ့သူတွေဘက်ကမြင်သွားတာကိုကျွန်တော်ကျေနပ်တင်ပါတယ်ဒါပေမဲ့တကယ်တမ်းကြအကြောင်းအရာကကျွန်တော်ကိုကျွန်တော်ရောကျွန်တော်ရဲ့အမှုတွေကိုပါပို့ပြီးတော့စိတ်နှောင့်ယှက်ဖြစ်စေပါတယ် Al Jazeera သတင်းတောက်နဲ့တနာရီလောက်တွေ့ဆုံမေးမြန်းခဲ့တာကိုကျွန်တော်ပြန်သတိရပါတယ်မေးတဲ့အထက်မှာစက္ကန့်ပိုင်းပဲကြားတဲ့အပိုင်းလေးနှစ်ပိုင်းကိုပဲယူပြီးတော့လွှင့်သွားခဲ့တာပါမြန်မာနိုင်ငံနဲ့ပတ်သက်လို့ကျွန်တော်ဘက်ကလူမျိုးတုံးတက်ဖြတ်မှုဆိုတဲ့စကားလုံးကိုသုံးလောင်းသတင်းတော့ကထက်ခါတလဲလဲဖိအားပေးစူးစမ်းနေခဲ့ပါလေအဲ့ဒီအင်တာဗျူးက2012ခုနှစ်နှစ်ကုန်ကလုပ်ခဲ့တာဒါမှမဟုတ်နောက်နှစ်ဆန်းကဖြစ်ကောင်းဖြစ်ပါလိမ့်မယ်မြန်မာနိုင်ငံမှာလူမျိုးတုံးတက်ဖြတ်မှုဖြစ်နေပါတယ်လို့ကျွန်တော်ဘယ်တော့မှမပြောခဲ့သလိုပြောဖို့လေကျွန်တော်တောက်လျှောက်ငင်းခဲ့တာပါကျွန်တော်ဘယ်တော့မှမပြောခဲ့ပါဘူးအဲ့ဒီမှာသတင်းတော့ကဒီလိုဖြစ်ခဲ့ရင်ရောဆိုတာမျိုးအမှန်တကယ်ဖြစ်ခဲ့ပြီဆိုပါတော့ဆိုတဲ့မိခွေမျိုးတွေနဲ့မိခဲ့ပါတယ်ကျွန်တော်ဘက်ကတော့မဟုတ်ဘူးလို့ပဲဖြေခဲ့တာပ
ါလူမျိုးတုံးတက်ဖြတ်မှုကိုကျူးလွန်နေတက်ဖြတ်ဖို့ရည်ရွယ်ချက်နဲ့လှုပ်ဆောင်နေဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့သူ့ရဲ့အမြင်သဘောထားကိုရှေ့နေ William Shabazz ကအခုလိုရှင်းပါတယ
် if you discuss genocide and you suggest that I think that this probably doesn't fit the definition of of international
law. Myo dong ta phat mu lo khmyar a byaw la yin da naing ka da ga u bri ye dei bae phwin so jet di ne kai nyi jin ma kai nyi me lo chano ga pyan thauk pya nai ma de di lo thauk pya de ka lu tcho ga che che me myan myan san san khmyar bae ga mho bu so bi bu khan nyin ni de lu myo dong ta phat mu shi de so ra u lat ma khan pe cha ni de lo pyaw ja ba le me khmyar ti de dai me always a jin khan so ra ma shi ga u lo daw ma na si de bae ga jet di ga de tu re pyaw ga bu ba de ဒီကိစ္စအမြဲတမ်းဒီပါရေးထားခဲ့တဲ့ကိစ္စလည်းမဖြစ်ခဲ့ပါဘူး။ဘော့စနီးယားဟာဇီဂိုဗီနာကိစ္စဆာဗရန်ဒီကာကိစ္စမှာရှေ့ရှေ့ကညင်ပေါ်မှုတွေမှာလူမျိုးတုံးတက်ဖက်မှုဖြစ်ခဲ့တယ်မဖြစ်ခဲ့ဘူးဆိုတာကိုညင်းတာမဟုတ်ပါဘူး။ဒီအတွက်ပြောကြတာမဟုတ်ပါဘူး။ဒီကိစ္စကလူမျိုးတုံးတက်ဖက်မှုဆိုတာတဲ့ဥပဒေကြောင်းအရသတ်မှတ်ချက်တွေမှာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ယာဆွေးမှုဖြစ်သလားဆိုတာပါကျွန်တော်ပြောသလိုတရားရုံးကပဲဆုံးဖြတ်ပါပါ
။မြန်မာနိုင်ငံဘက်ကရှေ့နေလိုက်ပေးရတဲ့အတွက်သူ့အနေနဲ့ဂျင်းနဲ့အားရဖြစ်မိပါတယ်လို့ပြောပါတယ်။လူမျိုးတုံးတက်ဖြတ်မှုဆိုတဲ့ဘာသာရပ်ကိုလေးလာလိုက်စားခဲ့သူတယောက်ဖြစ်တဲ့အတွက်ဥပဒေပညာရှင်ပြီးပြီးလက်ခံပြီးဆောင်ရွက်ခဲ့တယ်လို့ပြောပါတယ
် Well I don't have a definition I don't have my own definition of genocide I have written about it and I'm
လူမျိုးတုံးတက်ဖြတ်မှုနဲ့ပတ်သက်လို့ကျွန်တော်မှအဓိပ္ပာယ်ဖွင့်ဆိုချက်မရှိပါဘူးကျွန်တော်မှကိုယ်ပိုင်အဓိပ္ပာယ်ဖွင့်ဆိုချက်မရှိပါဘူးပညာရှင်တယောက်အနေနဲ့စံကျင်ရေးထောက်ခံသူတယောက်အနေနဲ့ရောကျွန်တော်ရေးခဲ့တာပါကျွန်တော်ကိုယ်တိုင်တက္ကသိုလ်မှာရှိနေခဲ့တဲ့အချိန်အဲ့ဒီဘာသာရပ်ကိုလေ့လာတဲ့ကျောင်းသားတယောက်အနေနဲ့ပညာရှင်အတိုက်အဝိုင်းကိုမိခိုရင်းဆုံးဖြတ်ချက်တွေကိုလေ့လာခဲ့တာပါကျွန်တော်ဥပဒေကိုရေးခဲ့တဲ့သူမဟုတ်ပါဘူးလေးလာခဲ့တဲ့သူပါကျွန်တော်ပါဝင်မှုကရှင်းနေတယောက်တကိစ္စကိုအထူးလေးလာထားတဲ့သူတယောက်အနေနဲ့ကိုယ့်ရဲ့အမှုတွေအတွက်လိုက်ပါဆောင်ရွက်တဲ့သူနောက်ကျွန်တော်တာဝန်တစ်စိတ်တစ်ပိုင်းကတရားရုံးကဆုံးဖြတ်ချက်ချနိုင်အောင်ကူညီပေးတဲ့သူလိုက်ပါဆောင်ရွက်တဲ့သူဖြစ်ပါလေ
နိုင်ငံတကာတရားရုံးကြားနာပွဲတွေမှာမြန်မာနိုင်ငံဘက်ကအကျိုးဆောင်ရှေ့နေအဖြစ်လိုက်ပါဆောင်ရွက်ခဲ့တဲ့ဝီလျံရှက်ဘတ်နဲ့ရိုက်တာသတင်းဌာနတွေးဆမေးမြန်းထားတာတွေကကောက်နှုတ်တင်ပြလိုက်တာပါခင်ဗျာ
ကိုညညမှာရှင်ဆက်ပြီးတော့ ICJ မှာဒေါင်ဆန်းစုကြည်ရဲ့ရှောက်လဲချက်နဲ့ပတ်သက်ပြီးတော့တက်မတော်ဘက်ကသဘောထားအမြင်ကိုတင်ပြပေးကြပါတယ်။နိုင်ငံတကာတရားရုံး ICJ မှာဒေါင်ဆန်းစုကြည်ရှောက်လဲခဲ့တာတွေကနိုင်ငံအတွက်ထိရောက်တဲ့တုံ့ပြန်ချက်တွေဆောင်ရွက်နိုင်ခဲ့တယ်လို့မြင်တဲ့အကြောင်းတက်မတော်ပြောရေးဆိုခွင့်ရှိသူကပြောဆိုလိုက်ပါတယ်။ဒီလိုမျိုးဒေါင်ဆန်းစုကြည်နဲ့တက်မတော်ကြားမှာနားလည်မှုရတယ်ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ဆက်ဆက်ညှိနှိုင်းတာတွေလှုပ်လာနိုင်ပွဲရှိကြောင်းလည်းနိုင်ငံရေးသုံးသပ်သူတွေကရှုမြင်ပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့နိုင်ငံတကာတရားရုံး ICJ မှာမြန်မာနိုင်ငံရခိုင်ပြည်နယ်မှာလူမျိုးတုံးတက်ဖြတ်မှုကျူးလွန်ကြောင်းတရားစွဲဆိုလျှောက်ထားချက်ကိုဂမ်ဘီယာနဲ့မြန်မာနိုင်ငံကကိုယ်စားလှယ်တွေနှစ်ဖက်လျှောက်လဲကြတာဟာကြာသပတေးနေ့ကပြီးဆုံးသွားပြီဖြစ်ပါတယ်။ဂမ်ဘီယာရဲ့စွဲဆိုချက်တွေနဲ့ပတ်သက်ပြီးဒေါ်ဆန်းစုကြည်လျှောက်လဲခဲ့တဲ့အပေါ်တက်မရော်ရဲ့အမြင်သဘောထားကိုတက်မရော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းမှဗိုလ်မှူးချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ
်။မင်းကတော့ကျွန်တော်တို့ဒီဥပဒေပိုင်းဆိုင်ရာနဲ့ပတ်သက်လို့ကျွန်တော်ကျွမ်းကျင်တဲ့လူပေါ်တော့ကြာအဝေးပါနိုင်ပါဘူး။ဒီအကြောင်းအရာနဲ့ပတ်သက်ပြီးပြောသွားထားတဲ့အထက်မှာတော့ကျွန်တော်ရခိုင်ပြည်နယ်မှာကျန်တဲ့ထူထောင်ရေးလုပ်ငန်းတွေအားကတာဖြစ်စီလုပ်ငန်းတွေအောင်ရနေတာကိုကျွန်တော်ဥပမာနဲ့ရှင်းလင်းပြောပြနိုင်တဲ့အတိအပါပဲ။ပုံဒီပါလေတင်ပြတော့ရှင်းလင်းပြောပြနိုင်တယ်ဆိုအမှန်တကယ်လည်းဒီဒီအောင်တော့ဒီကမှာဒီလိုအပ်နေတာကအတိအကျအချက်ကအဲ့ဒီအချက်လေးပဲကျွန်တော်မြင်ပါတာအဲ့ဒီအချက်နဲ့ပတ်သက်ပြီးတော့အသိကျွန်တော်သိရအနေနဲ့လည်းဒါကပေါင်းလိုအနေနဲ့ကြိုးစားဆောင်ရွက်နေရရှိပါလားအမှန်တော့အနေနဲ့လည်းကျွန်တော်ဆိုရရင်ကြားမှုအောင်မှအိပ်ပါတော့ရဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးဟိုနိုင်ငံတကာကိုလည်းပြီးအောင်ပြန်မှပြီးပြီးရောဆိုတောင်းရသွားတယ်လို့ကျွန်တော်မြင်ပါတယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒါတမ်းတော်အနေနဲ့လည်းနိုင်ငံအတွက်ဒီကနေ့လို့ပြရဆွဲဆိုတာပေါ့နိုင်ငံတော်ပြရဆွဲဆိုတာရအောင်မှာပြောင်းနိုင်တဲ့တုံ့ပြန်မှုတွေဖောက်ရနိုင်ကြတယ်လို့လည်းမြင်ပါတယ်
ICJ မှာတရားရင်ဆိုင်ဖို့အတွက်လိုအပ်တဲ့သတင်းအချက်လက်တွေကိုတက်မရော့ဘက်ကပံ့ပိုးဆောင်ရွက်ပေးနေကြောင်းနဲ့ဒီလိုပူးပေါင်းဆောင်ရွက်တာကြောင့်မြန်မာနိုင်ငံအပေါ်အစိုးမြင်တာတွေကိုပြောင်းလဲနိုင်မယ်လို့မြင်ကြောင်းလဲ VOA ကိုပြောဆိုထားပါတယ်တက်မရော့ကအခုလိုအမြင်သဘောထားရှိတဲ့အတွက်ဖွဲ့စည်းပုံပြင်ဆင်ရေးမှာအစဉ်ပြေချုံးမွေလာဝယ်ရှိကြောင်းနိုင်ငံရေးလေးလာသူဦးမမောင်စိုးကတုံ့တက်ပါတယ
်လက်တော်ထဲမှာခြေကံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတစ်ခါတစ်ခါပြန်လည်ကန့်ကွက်နေကြတဲ့အချိန်မှာသူကကောင်းဆောင်ဖြစ်တဲ့ဒေါက်ဆာဆွေကြီးနဲ့တက်မရော့ကြားထဲမှာနားလည်မှုရတယ်ဆိုတာတော့ကောင်းတဲ့ကိစ္စလို့ပြောအောင်အကောင်းတဲ့ကိစ္စဆိုတာဆက်ဘက်ဆိုလိုတာမဟုတ်ပါဘူးခြေကံဥပဒေပြင်ဆင်ရေးမှာနှစ်ဖက်စစ်စစ်ညှိနှိုင်းနိုင်မလားပြန်လည်လည်လျောမှုတွေလုပ်နိုင်မလားဆိုတဲ့ဘက်ကနေပြီးတော့ကျွန်တော်စဉ်းစားပြီးပြောတာပါအဲ့နမို့ဆိုလို့ရှိရင်တော့လှုပ်တော်တဲ့မှာပြန်လည်ကန့်ကွက်နေကြပြီးတော့အခြေခံဥပဒေပြင်ဆင်ရေးထိရောက်မှာမဟုတ်ဘူးတကယ်လို့ဒါတစ်ပတ်နဲ့တစ်ပတ်အကောင်းပြင်ရတယ်ဆိုရင်အခြေခံဥပဒေပြင်ဆင်ရေးကိုဆောင်ရွက်နိုင်လိမ့်မယ်လို့ထင်ပါတယ်
ဒါ့အပြင် ICJ ရဲ့ဆုံးဖြတ်ချက်ဟာအဆိုးဖြစ်စေအကောင်းဖြစ်စေနှစ်ဖက်နားလည်မှုရှိရှိနဲ့လက်တွဲရင်ဆိုင်နိုင်မယ်ဆိုရင်ပုံမကောင်းမွန်မယ်လို့ယူဆကြောင်းလည်းဆက်ပြောပါတယ်မြန်မာနိုင်ငံကိုဂမ်ဘီယာနိုင်ငံကတရားစွဲဆိုထားတဲ့အမှုကိုနိုင်ငံတကာတရားရုံး ICJ ကနှစ်ဖက်လျှောက်လဲချက်တွေကြားနာပြီးတဲ့နောက်နောက်ထပ်ရက်သက်သက်အနည်းဆုံးနှစ်ပတ်အကြာမှာဆုံးဖြတ်ဖွယ်ရှိနေပါတယ်
ကိုမိုးစော်ပါရှင်ဆက်ပြီးတော့စစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တို့ကြားစစ်ရေးပဋိပက္ခတွေဖြစ်နေတဲ့ရခိုင်ပြည်နယ်ထဲမှာတော့ဘူးတိတော်မြို့နယ်က NND ဥက္ကဋ္ဌတဦးအဖမ်းဆီးခံရတဲ့တရင်ကိုတင်ပြပေးကြပါမယ်။ရခိုင်ပြည်နယ်ဘူးတိတော်မြို့နယ်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ဥက္ကဋ္ဌကိုရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA ဘက်ကနေလုံခြုံရေးအရစစ်ဆေးမေးမြန်းစရာရှိတာကြောင့်ဖမ်းဆီးထိန်းသိမ်းထားတယ်လို့ AA ရခိုင်လက်နက်ကိုင်တပ်ပြောခွင့်ရခိုင်ဒုခကပြောပါရတယ်။အခုလိုမျိုး NND ဥက္ကဋ္ဌဦးရဲသိအဖမ်းခံရတာနဲ့ပတ်သက်ပြီးတိုက်ပွဲနဲ့မသက်ဆိုင်တဲ့သူတွေကိုဖမ်းဆီးထိန်းသိမ်းတာတွေကိုလက်နက်ကိုင်တပ်ဖွဲ့တွေအားလုံးရှောင်ရှားကြဖို့ကိုလည်း NND ပြောခွင့်ရဒေါက်တာမြွညွန့်ကပြောပါရတယ်။သတင်းအပြည့်အစုံကိုတော့ VOA သတင်းတောင်ကိုတက်နိုင်ကသတင်းပေးပို့ထားပါရယ
်။ရခိုင်ပြည်နယ်ပိုင်းဘူးတိတော်မြို့နယ်မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌကိုပြီးခဲ့တဲ့ဒီဇင်ဘာလ17ရက်နေ့မှာရခိုင်လက်နက်ကိုင်အဖွဲ့ကလုံခြုံရေးရစစ်ဆေးမေးမြန်းစရာရှိတာကြောင့်ဖမ်းဆီးထိန်းသိမ်းထားပါရယ်။အခုလိုပါတီဝင်တွေကိုဖမ်းဆီးထိန်းသိမ်းထားတာဟာပြည်သူလူထုကြားမှာအကြောက်တရားဖြစ်ပေါ်အောင်ဆောင်ရွက်လိုက်တာဖြစ်တယ်လို့ NND ပြောခွင့်ရဒေါက်တာမြွညွန့်ကပြောပါတယ်
။ဘူးတိတော်မြို့နယ် NND ဥက္ကဋ္ဌဟာသူကတိုက်ခိုက်ရေးတမကွန်ပက်တန့်ပေါ့။သူကနိုင်ငံသားတူရဲ့လုပ်ငန်းတွေနော်လွတ်လပ်တဲ့ငြင်းငြင်းတဲ့လုပ်ငန်းတွေဆောင်ရွက်နေတာပါ။အဲ့လိုပုံစံမျိုးကိုထိန်းသိမ်းထားခြင်းဟာတော့ပြည်သူလူထုအတွင်းမှာအကြောက်တရားဖြစ်ပေါ်အောင်ဆောင်ရွက်လိုက်တယ်လို့ဖြစ်ပါတယ်။အကြောက်တရားနေပြီးတော့အမုန်းတရားတွေဖြစ်လာတာကျွန်တော်တို့တွေ့ရပါတယ်။ဒါကြောင့်ကျွန်တော်တို့ဒီတပ်ပွဲနဲ့မသက်ဆိုင်ပုဂ္ဂိုလ်များကိုဖမ်းပြီးထိန်းသိမ်းထားခြင်းကိုဒီလက်နက်ကိုင်တပ်ဖွဲ့အားလုံးကရှောင်ရှားကြဖို့ကျွန်တော်တို့တိုက်တွန်းနေပါတယ်။ကျွန်တော်တို့အဖွဲ့ချုပ်အဖွဲ့ဝင်များအနေနဲ့ကလည်းကျွန်တော်တို့အဖွဲ့ချုပ်အနေနဲ့တော့ထူးခြားတဲ့လုံခြုံရေးအစီအမံတွေပါလေလုပ်ပြနိုင်တဲ့အစီအမံမရှိပါဘူး။အဲ့တော့မိမိတို့ရဲ့လုံခြုံရေးအရာနိုင်ငံရေးသတိဖြင့်သာသွားလာလို့ရှာဖို့ကျွန်တော်တို့တိုက်တွန်းပါတယ်
။ဥယျာဉ်သိမ်းဖန်စီထင်းသိမ်းခံရတာနဲ့ပတ်သက်လို့လိုအပ်တာတွေကိုလှုပ်ဆောင်တော့မှာဖြစ်တယ်လို့သူကဆက်ပြောပါတယ်
။ဒါကျွန်တော်တို့ကတော့ဒီ CC အစည်းအဝေးမှာဒီဟာကိုတင်ပြပြီးတော့လိုအပ်ရင်တော့ကျွန်တော်တို့သုံးပြရစင်ညာချက်ထုတ်တာတဲ့နော်ကျွန်တော်ပါတီတွင်းညာချက်ထုတ်တာဒါဒီတော့ကျွန်တော်လုပ်နေပါလိမ့်ခင်ဗျ။အခုလောဆယ်တော့ဘာလုပ်မယ်လို့ကျွန်တော်ပြောလို့မရပါဘူး။
ရခိုင်လက်နက်ကိုင်အေပြောခွင့်ရခိုင်ဒုက္ခကတော့သူ့ကိုစစ်ဆေးစရာရှိတာကြောင့်ထိမ့်သိမ့်ထားရတာဖြစ်တယ်လို့ပြောပါတယ်
။ဘူးတိတော် NLD ဥက္ကဋ္ဌကိုတော့ကျွန်တော်တို့အဲ့ဒီမှာဒီဟောဆောင်နော်ဒီစစ်ဆေးစရာတွေရှိတဲ့အတွက်ကြောင့်မလို့ဟိုခေါ်ယူထိမ့်သိမ့်ထားတာရှိတယ်ဗျ။လို့စေတော့ဒီလောက်ပဲပြောလို့ရမယ်ဗျ
။ရခိုင်ပြည်နယ်မှာတိုက်ပွဲတွေလေးပြင်းထန်နေတယ်လို့အခုလိုပါတီဥက္ကဋ္ဌအထိဖန်ဆီးနေတာကြောင့်စိုးရိမ်မိတယ်လို့လည်းစစ်တွေမြို့နယ် NLD ဥက္ကဋ္ဌဦးဆန်ရွှေကျော်ကပြောပါတယ်
။ကျွန်တော်ကတော့ဟိုပုဂ္ဂိုလ်ရေးခင်မင်းနဲ့ပုဂ္ဂိုလ်လူရောင်းလေးဖြစ်တယ်ရေးရေးသိန်းကတော့ NLD ကဘုသိတော်မြို့မှာတက်တက်ကြွကြွလုံချနေတဲ့ဥက္ကဋ္ဌကလူရင်းရောင်းလေးဖြစ်တယ်။ကိုအရေးရင်ကလည်းတကူတော်ဆန္ဒပြတာတွေလုပ်ခဲ့တယ်ဒီမိုကရေစီနဲ့ကိုလူမျိုးအတွက်ဒီလိုပြဿနာဆန္ဒပြလုံချနေလူတွေရောတောက်ဆုံးသွားတယ်ဆိုတော့ညီမတော့အန်အော်တုံလုံးသွားတယ်။ကိုကအသိစိတ်တော့ဘယ်ကဖမ်းသွားလဲအသက်ခံရလားအဲ့ဒါလည်းအသိစိတ်မသိတော့ဟိုဗီဇာစုနဲ့ချက်တူဟိုဝန်နေတုံလုံးမိပါတယ်အဲ့ဒါ
ပြည်ထောင်လာကလည်းပလောဝမြို့နယ်ကိုစားပြု NLD ပါတီကမြို့သားလွှတ်တော်ကိုယ်စားလှယ်ဦးဝေတင့်ကိုလည်းရခိုင်လက်နက်ကိုင်အဖွဲ့ကဖမ်းဆီးထိန်းသိမ်းထားတာဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်းမှာအစိုးရစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲတွေပြင်းထန်နေသလိုတိုက်ပွဲကာလအတွင်းရဲသားတွေကိုတပ်မတော်ဖက်ကလည်းတန်တရားနဲ့ဖမ်းဆီးစစ်ဆေးတာတွေရှိသလိုရခိုင်လက်နက်ကိုင်အဖွဲ့ကလည်းစစ်ဖက်ဆိုင်ရာတာဝန်ရှိသူတွေဌာနဆိုင်ရာတာဝန်ရှိသူတွေနဲ့လွှတ်တော်အမတ်တဦးကိုလည်းဖမ်းဆီးစစ်ဆေးနေတာဖြစ်ပါတယ်။
ကိုတာနိုင်ပါရှင်တောက်ကြညာချမ်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲဒုတိယပိုင်းနိုင်ဦးဘက်မှာတော့နိုင်ငံတကာတရားရုံး ICJ မှာမြန်မာရှောက်လဲချက်ပေါ်နိုင်ငံတကာဥပဒေပညာရှင်နဲ့အထူးဆက်သွယ်မေးမြန်းချက်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 16 19 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောရှင်များရှင်။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။2019ခုနှစ်ဒီဇင်ဘာလ13ရက်တောက်ကြနေ့ညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ25 32 51တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့ ICJ အကြောင်းအထူးဆက်သွယ်မေးမြန်းခန်းနဲ့အတူအပတ်စဉ်ခန်းနာတွေဖြစ်တဲ့သုတဆုံးလေအမေရိကန်တခွေအစီအစဉ်နောက်သိပ္ပံနဲ့နည်းပညာအစီအစဉ်မှာနားဆင်ရမှာကတော့
ပြီးခဲ့တဲ့ဆယ်စုနှစ်နှစ်စုလောက်ပြန်ကြည့်ရင်ကျွန်တော်တို့မြန်မာနိုင်ငံရဲ့စံတွေကအကျိုးအကျေများတဲ့အတွက်ကြောင့်အာဖရိကမားကတ်အာဖရိကဈေးကွက်ကဇက်ဝဲများတဲ့25
မြန်မာစံစဘာဈေးကွက်အကြောင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။သောတာရှင်များရှင်ဒီသတင်းမှာတော့ဒီအမျိုးသမီးခန္ဓာအစီအစဉ်အစားဒီနိုင်ငံတကာတရားရုံး ICJ အကြောင်းအထူးဆက်သွယ်မေးမြန်းချက်ကိုထုတ်လွှင့်တင်ဆက်ပေးကြပါမယ်။မြန်မာကိုအမှုဖွင့်တိုင်ကြားချက်နဲ့ပတ်သက်လို့ ICJ တရားရုံးအနေနဲ့ပယ်ဖြတ်ပေးဖို့ဆိုတဲ့တောင်းဆိုချက်အပါအဝင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့ဒီဇင်ဘာလ12ရက်နေ့ကနောက်ဆုံးလျှောက်လဲချက်တွေကတော့ ICJ တရားသူကြီးတွေလက်ခံစဉ်းစားဖို့အတွက်ထိရောက်လွှမ်းမိုးနိုင်မှုမရှိခဲ့ဘူးလို့နိုင်ငံတကာဥပဒေပညာရှင်မိုက်ကယ်ဘက်ကာကတုံ့တက်လိုက်ပါတယ်မိုက်ကယ်ဘက်ကာဟာဆိုရင် ICJ နိုင်ငံတကာတရားရုံးမှာ2010ကနေ2014ခုနှစ်အထိလက်ထောက်ဥပဒေအရာရှိအဖြစ်နဲ့၄နှစ်ကြာလုပ်ခဲ့သူဖြစ်ပြီးတော့မြန်မာနိုင်ငံကိုတခြားတနိုင်ငံကနေလူမျိုးတုံ့တက်ဖြတ်မှုဆိုင်ရာသဘောတူညီချက်နဲ့ပတ်သက်ပြီး ICJ တရားရုံးမှာအမှုဖွင့်တရားစွဲဆိုနိုင်တဲ့အလားအလာဆိုတဲ့ခေါင်းစဉ်နဲ့စာတမ်းကို2018ခုနှစ်တုန်းကရေးသားပြုစုခဲ့သူလည်းဖြစ်ပါတယ်အခုလက်ရှိအိုင်ယာလန်နိုင်ငံဒပ်လင်က Trinity College ရဲ့ဥပဒေဘာသာရပ်ဌာနလက်ထောက်ပါမောက်ခဖြစ်တဲ့မစ္စတာဘာဂါနဲ့မယင်ချင်းနိုင်တို့ Skype ကနေတည်တံ့ဆက်သွယ်မေးမြန်းချက်ကိုနားဆင်ကြရအောင်ပါရှင်
။ So can you tell us how do you see a
ICJ တရားရုံးကြားနာပွဲမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့အပိတ်လျှောက်လဲချက်ကိုဘယ်လိုမြင်လဲရှင
်။ So we had 3 days of hearings this week and as you said today Myanmar had the last word.
ဒီသတင်းမှာတွင်3ရက်ကြာကြားနာပွဲပြုလုပ်ခဲ့တဲ့နေရာမှာဒီကနေ့မြန်မာဘက်ကဒုတိယကြိမ်မျက်လည်ရှောင်လဲချက်လုပ်ပါတယ်။မိကွန်းကိုဖိအားမယ်ဆိုရင်ဒေါအောင်ဆန်းစုကြည်ရဲ့အပြစ်သက်ရှောင်လဲချက်အတူတူသဘောမျိုးပဲတင်ပြသွားတာပါ။အဲ့ဒီမှာအချက်နှစ်ချက်ကိုပဲသူကတင်ပြခဲ့ပါတယ်။ပထမတစ်ချက်က ICJ တရားရုံးကနေမြန်မာအမှုကိုပယ်ဖျက်ပေးဖို့ဖြစ်ပါတယ်။ဒီနေရာမှာကျွန်တော်အသေးချာပြောနိုင်တာကတော့သူပြောသလိုတရားရုံးကအမှုကိုပယ်ဖျက်ပေးဖို့ဆိုတာဖြစ်လာလိမ့်မှာမဟုတ်ပါဘူး။အဖြစ်လို့လဲဆိုတော့အခုကြားနာတဲ့ကိစ္စကဓာပြစီမံဆောင်ရွက်ချက်တွေချမှတ်ပေးဖို့ဖြစ်ပါတယ်။ဒီချက်ကိုလည်းကမ္ဘာဘက်ကတောင်းဆိုခဲ့တာဖြစ်ပါတယ်။ဒီမှာကလူမျိုးတုံးတပ်ဖြတ်မှုတားဆီးပစ်ပေးရေးစာချုပ်ကိုချိုးဖောက်တယ်ဆိုတဲ့ဆွဲချက်တင်ထားတဲ့အမှုစီရင်ဖို့နှစ်များစွာကြာမှာဖြစ်တဲ့အတွက်လောလောဆယ်အခြေအနေတွေအခုထပ်ပိုပြီးစိုးရွားမသွားအောင်ထိန်းချုပ်တဲ့အနေနဲ့အရေးပေါ်ကြေညာချက်အမိန့်မျိုးထုတ်ပြန်ပေးဖို့ဖြစ်ပါတယ်။ဒါကြောင့်ဒေါအောင်ဆန်းစုကြည်တောင်းဆိုသလိုမျိုးတရားရုံးကနေမြန်မာကိုကြားဖြတ်စီမံဆောင်ရွက်ချက်အတွက်အမိန့်ချမှတ်ပေးဖို့လျှောက်ထားချက်ကိုပယ်ဖြတ်ပေးပါဆိုတဲ့အချက်ကမဖြစ်နိုင်ပါဘူး။နောက်တစ်ချက်ကတော့ဒီကနေ့ပြောသွားတဲ့အထက်မှာလေးနဲ့ထောက်ပြခဲ့တဲ့အချက်ဖြစ်တဲ့ရခိုင်ပြည်နယ်မှာအရင်အတိတ်ကအခြေအနေတွေဘယ်လိုပဲဖြစ်ခဲ့ဖြစ်ခဲ့အခုတော့အခြေအနေတွေပြန်ပြီးကောင်းမွန်လာနေပြီလို့ဆိုရတယ်။ပြန်လည်ရင်ကြားစီရဲ့အစည်းအဝေးတွေအကောင့်ထဲပေါ်နေတာဒေါက်တာဆန်းစုကြည်လုံးဝသုံးလုံးမသွားတဲ့ဝင်ကြတဲ့နေရက်ပြန်ရေးအခြေအနေတွေဖန်တီးပေးနေတာစတဲ့အပြုသဘောဆောင်တဲ့အခြေအနေတွေကိုသူကပြောသွားပါတယ်။အခြေအနေတွေကောင်းလာပြီဖြစ်တဲ့အတွက်ဆိုရင်ကအနေတွေအိမ်မှာမရှိတော့ဘူးအရေးပေါ်အခြေအနေမျိုးဆိုတာမရှိတော့တဲ့အတွက်ဂျားပြတ်စီမံဆောင်ရွက်ချက်ဆိုတာမျိုးမလိုအပ်ဘူးလို့ဒေါက်ဆန်းစုကြည်ကခုခံခြေပါခဲ့တာပါဒါပေမဲ့ဂျားပြတ်စီမံဆောင်ရွက်ချက်များအရေးပေါ်ထုတ်ပြန်ပေးဖို့အတွက်ဒီသက်အနေနဲ့တစ်ဖက်ကလျှောက်လဲတင်ပြထားချက်ကိုတကယ်တမ်းစဉ်းစားဆုံးဖြတ်ရမယ်တရားသူကြီးတွေပေါ့ဒေါက်ဆန်းစုကြည်ရဲ့ခုခံခြေပါချက်တွေလွှမ်းမိုးမှာမဟုတ်ပါဘူ
း So let's talk about prima facie
ဆက်ပြီးမေးချင်တာက prima facie jurisdiction ဆိုတဲ့တရားရုံးကဥပဒေကြောင်းအရာစီရင်ပိုင်ခွင့်ရှိမရှိဆုံးဖြတ်ပေးဖို့အချက်ကိုအဓိကအပြန်လဲလျှောက်လဲကြတဲ့အခါမှာမြန်မာဘက်ကဥပဒေပညာရှင်တဦးဖြစ်တဲ့ Mr. Christopher ကအဓိကခြေပါတဲ့အချက်က ဂမ်ဘီယာဟာ OIC ရဲ့တဆင့်ငံအဖြစ်တရားစွဲတာဖြစ်တဲ့ဒါကြောင့်လူမျိုးတုံးတစ်ပြက်မှုစာချုပ်မှာလက်မှတ်ရေးထိုးမထားတဲ့ OIC ကိုစားပြုပြီးတော့ဂမ်ဘီယာဘက်ကတရားစွဲတာကိုမြန်မာဘက်ကတရားပြိုင်အဖြစ်သတ်မှတ်တုံ့ပြန်ဖို့မလိုဘူးစတာတွေဖြစ်ပါတယ်ဒီပေါ်မှာဘယ်လိုမြင်ပါလဲရှင
် Well, I have to say I was
အမကြီးဒီနေရာမှာကျွန်တော်မဖြစ်မနေပြောချင်တာကမာဆူရဘက်ကဒီခုခံခြေပါချက်အတွက်အချိန်အများကြီးသုံးခဲ့တာကိုတကယ်ပဲအံ့ဩမိပါတယ်ဒီချက်ကအတော်လေးကိုလွှဲချော်နေတာပါဒီကိစ္စကလေးနဲ့ထားပြီးကန့်ကွက်ရမယ်အချက်မဟုတ်ဘူးလို့ကျွန်တော်မြင်ပါတယ်။ OIC ရဲ့စလမ်မေပူပေါင်းဆောင်ရွက်ရေးအဖွဲ့ရဲ့ဆုံးဖြတ်ချက်နဲ့အဖွဲ့ကိုကိုယ်စားပြုပြီးဂမ်ဘီယာနိုင်ငံက ICJ တရားရုံးမှာမြန်မာနိုင်ငံကိုလူမျိုးတုံးတပ်ဖြတ်မှုစာချုပ်ချိုးဖောက်မှုနဲ့တရားစွဲခဲ့တဲ့အချက်ကမှန်ပါတယ်။ဒါနဲ့ပတ်သက်လို့သိရသလောက်ဆိုရင် OIC အစည်းအဝေးမှာဂမ်ဘီယာဘက်ကသူတို့နိုင်ငံအနေနဲ့ဒီကိစ္စကိုဆောင်ရွက်ဖို့စိတ်ဝင်စားကြောင်းပြောဆိုခဲ့တာဖြစ်ပါတယ်။ဒီချက်ကိုဘာမှအငြင်းဖွားစရာမရှိပါဘူး။ဒါပေမဲ့ OIC နဲ့ပတ်သက်တဲ့အချက်ကိုကင်ပြီးဂမ်ဘီယာက OIC ရဲ့အင်အားအစိတ်ပိုင်းတစ်ခုဒါမှမဟုတ်အစ်စင်ကအဖြစ်တရားစွဲတာဖြစ်တယ်ဆိုတဲ့အချက်နဲ့ခုခံခြေပါတာကပေါ့ပြက်လွန်းတယ်လို့ကျွန်တော်မြင်ပါတယ်။ဂမ်ဘီယာနိုင်ငံအတွက်တခြားနိုင်ငံတွေနဲ့နိုင်ငံကဖွဲ့စည်းတဲ့စီကနေစိတ်သက်ပိုင်းဆိုင်ရာငွေကြေးဆိုင်ရာနဲ့ဥပဒေပိုင်းဆိုင်ရာအကူအညီတွေလက်ခံတာပြဿနာမဟုတ်ပါဘူး။ဒီချက်က ICJ တရားရုံးရဲ့စင်ချက်ဒါမှမဟုတ်တရားရုံးပြဋ္ဌာန်းချက်တွေနဲ့ဘာမှမပတ်သက်ပါဘူး။ဒါကြောင့်ဂမ်ဘီယာက OIC နဲ့ပတ်သက်နေတယ်ဆိုတဲ့အချက်ကပြဿနာမဟုတ်ဘူးလို့ကျွန်တော်မြင်ပါတယ်။မြန်မာဘက်ကဥပဒေပညာရှင်တွေနဲ့ဒီခြေပါချက်နဲ့ပတ်သက်လို့ဥပဒေလုံထုံးလုံးနည်းနဲ့အညီထောက်ပြနိုင်ခဲ့ခြင်းမရှိခဲ့ပါဘူး။အဓိကသောချက်ကဒီမှုရဲ့နောက်ွယ်ကအကြောင်းအရာတွေကဘာတွေလဲ။တရားစွဲနိုင်ငံတွေကအကြောင်းရင်းတွေကဘာတွေလဲဆိုတာကိုကြည့်ဖို့ ICJ တရားရုံးရဲ့အလုပ်မဟုတ်ပါဘူး။ ICJ တရားရုံးမှာနိုင်ငံအချင်းချင်းရေကြောင်းဆိုင်ရာတခြားနယ်နိမိတ်ဆိုင်ရာအငင်းဖောက်မှုတွေကိုခိုင်းတွယ်ချနာနေတဲ့အမှုတွေအများများရှိနေတာပါ။တချို့မှုတွေမှာဆိုရင်နိုင်ငံသားရေနံကုမ္ပဏီတွေကနောက်ခွဲကနေပါဝင်ပတ်သက်နေတဲ့ဆိုတဲ့ဆွဆွဲချက်မျိုးတွေလည်းရှိပါတယ်။ဒါကြောင့်တရားစွဲတဲ့နိုင်ငံဘက်က ICJ တရားရုံးမှာဘာကြောင့်အမှုဖွင့်လျှောက်ထားသလဲဆိုတဲ့အကြောင်းရင်းကတရားရုံးရဲ့အလုပ်မဟုတ်ပါဘူး။တခြားအကြောင်းအရာတွေရှိပါတယ်။ဂမ်ဘီယာကနိုင်ငံတစ်နိုင်ငံဖြစ်ရလားအလို့ရှင်းပါတယ်နိုင်ငံတစ်ခုပါ။နောက်ပို့ပြီးအရေးကြီးတာကဂမ်ဘီယာနဲ့မြန်မာကြားမှာအငင်းပေါင်းမှုရှိပါတယ်။ဂမ်ဘီယာအနေနဲ့မြန်မာကို ICJ မှာအမှုဖွင့်တိုင်ကြားတာမျိုးမလုပ်ခဲ့နိုင်ငံသားညှင်းပေါင်းမှုရှိခဲ့တယ်ဆိုတဲ့အချက်တွေရှိခဲ့တာပါဒီချက်ကိုလည်းမြန်မာဘက်ကကြားနာပွဲမှာကြိုးစားပြီးတုံ့ပြန်ခြေပါခဲ့ပါတယ် ICJ တရားရုံးမတိုင်ခင်လူမျိုးတုံးတပ်ဖြတ်မှုဒါစီအပြစ်ပေးရေးသဘောတူစာချုပ်နဲ့ပတ်သက်လို့ဂမ်ဘီယာနဲ့မြန်မာကြားအညှင်းပေါင်းမှုမရှိခဲ့ဘူးလို့ပြောပါတယ်ဒီခုခံခြေပါချက်အားလည်းအောင်မြင်ထိရောက်မှုမရှိဘူးဆိုတာသိကြပါတယ
် Right so another main
ကြားနာပွဲမှာအဓိကအပြန်လန်ခြေပါလျှောက်လဲခဲ့တဲ့တစ်ချက်ကကုလသမဂ္ဂအချက်လက်ရှာဖွေရေးမစ်ရှင် FFM ရဲ့အစီရင်ခံစာတွေပဲဖြစ်ပါတယ်။ ICJ တရားရုံးကိုအမှုဖွင့်တိုင်ကြားခဲ့တဲ့ဂမ်ဘီယာကဒီအစီရင်ခံစာမှာပါတဲ့အချက်တွေကိုအဓိကထားခဲ့တာဖြစ်ပါတယ်။ဒါပေမဲ့မြန်မာဘက်ကဥပဒေအကျိုးဆောင်ပါမောက္ခဝီလျံရှပ်ဘတ်စ်ကတော့ FFM အစီရင်ခံစာတွေနဲ့ပတ်သက်လို့ဘလောက်ယုံကြည်စိတ်ချရမှုရှိမလဲဆိုတာကိုမေးခွန်းထုတ်သွားပါတယ်။ဒီ FFM အစီရင်ခံစာတွေရဲ့အားသာချက်အားနည်းချက်တွေကဒီအမှုပေါ်မှာဘလို့တက်ရောက်မှုရှိနေမလဲဆိုတာကို Mr. Becker ဘလို့မြင်လဲရှင
်။ Well there are lots of complicated issues relating to this and I'm glad you asked me about this because this is something that I study.
ဒီကနေ့ပတ်သက်ရင်ရှုပ်ထွေးတဲ့ကိစ္စတွေအများကြီးရှိနေပါတယ်။ကုလသမဂ္ဂအချက်အလက်ရှာဖွေမစ်ရှင် FFM ရဲ့အစီရင်ခံစာရေးနဲ့ပတ်သက်လို့အခုကျွန်တော်ကိုယ်တိုင်လေ့လာနေခြင်းလည်းဖြစ်ပါတယ်။ရာပြည့်စီမံဆောင်ရွက်ချက်များဆိုတဲ့လျှောက်လဲချက်အမှုအတွက် ICJ တရားရုံးဘက်မှရွေးချယ်စရာများများစွာစွာမလိုပါဘူး။ ICJ တရားရုံးရှေ့မှောက်ရောက်နေပြီဖြစ်တဲ့ဥပမာကုလသမဂ္ဂလူ့ခွင့်ကောင်စီကဖွဲ့ထားတဲ့ FFM မစ်ရှင်ရဲ့အစီရင်ခံစာရေးနဲ့တခြားကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေရဲ့အစီရင်ခံစာရေးအပေါ်မှာပဲအားထားမှာဖြစ်ပါတယ်။အခုတရားရုံးကကြားနာတဲ့ဂျာဖြတ်စီမံဆောင်ရွက်ချက်များကိစ္စအတွက်ပြင်ပြဖို့လိုတဲ့အထောက်အထားအချက်လက်တွေဟာလူမျိုးတုံးတပ်ဖြတ်မှုစာချုပ်ကိုချိုးဖောက်တယ်ဆိုတဲ့စွဲချက်နောက်ဆုံးအဆင့်နဲ့နိုင်ရှင်ရင်လုံလောက်မှုရှိနေပါတယ်။ဒါပေမဲ့ပါမောက္ခရှက်ဘတ်အဓိကတင်ပြတဲ့အချက်ကကျွန်တော်နားလည်ရသလောက်ဆိုရင် FFM Mission ကဥရိပိုင်းဆိုင်ရာအကဲဖြတ်ချက်တွေကိုသူ့ဘက်ကသဘောမတူဘူးဆိုတာပဲဖြစ်ပါတယ်။မရှင်ကသုံးသက်ခဲ့တဲ့လူမျိုးတုံးတပ်ဖြတ်မှုကိုရည်ရွယ်ကျူးလွန်ခဲ့တဲ့ဆိုတဲ့ဥပဒေပိုင်းဆိုင်ရာအချက်နဲ့ပတ်သက်ရင်ဟုတ်မဟုတ်ဆိုတာကိုဥပဒေနည်းလမ်းတွေနဲ့အတိအကျသက်သေပြဖို့ကြိုးစားရမှာဖြစ်ပါတယ်။ဒီချက်ကိုပါမောက္ခရှက်ကဒီကနေ့မှအဓိကခုခံခြေပါခဲ့တာဖြစ်တယ်လို့ကျွန်တော်ပြောနိုင်ပါတယ်။ဒါပေမဲ့အဲ့ဒီမှာအဖြေရှိနေတာကအစဉ်ခံစားပါအချက်လက်တွေဟာဥပဒေနည်းလမ်းတွေနဲ့အတိအကျဖြစ်ရမယ်ဆိုတဲ့အချက်ကို ICJ တရားရုံးကထက်သွင်းစဉ်းစားဖို့လုံးဝမလိုအပ်ဘူးဆိုတာပါ။ဒါကြောင့်ကျွန်တော်မြင်တာက FFM Mission အစီရင်ခံစာမှာဖော်ပြထားတဲ့ဥပဒေပိုင်းဆိုင်ရာတင်ပြချက်တွေကိုအာရုံမဆိုင်ဖို့ဖြစ်ပါတယ်။ထောက်ထားတဲ့အများကြီးစုဆောင်ခဲ့တဲ့ FFM အစီရင်ခံစာဟာအလွန်အသုံးဝင်နိုင်ပါတယ်။အဓိကအချက်က ICJ တရားရုံးအနေနဲ့အစီရင်ခံစာပါအချက်တွေကိုသူ့ဘာသူဥပဒေပိုင်းဆိုင်ရာ မေကွန်းထုတ်ပြီးကြည့်မှာဖြစ်ပါတယ်။ဒါကြောင့်ဒီမှုကိုဆက်ပြီးအစိုးရအကောင်ခွဲခြားကြည့်မယ်ဆိုရင်အခက်အခဲတချို့ရှိနေတာကဇမ်ဘီယာဘက်ကအဓိကလက်စုပ်လက်ကင်ပြုထားတဲ့ကုလသမဂ္ဂအချက်လက်ရှာဖွေမရှင်ရဲ့အစဉ်ခံစားဘက်မှာတရားရုံးဘက်ကဘယ်အချိန်ထိဒါမှမဟုတ်ဘလောက်တိုင်းတာထိအာခူပြုကျင်တယ်လဲဆိုတာဖြစ်ပါတယ်။မြန်မြန်သက်သက်လေးကိုယ်တိုင်ကြုံတွေ့ခံစားရသူတွေနဲ့တွေ့ဆုံမေးမြန်းထားချက်တွေပေါ်မှာမူတည်ထားတဲ့အချက်လက်အမြောင်များကိုကြည့်ရမယ်တရားရုံးအတွက်တကယ်တမ်းစိန်ခေါ်မှုအခက်အခဲတချို့ရှိနေပါတယ်။ဒါကြောင့် ICJ တရားရုံးအတွက်ဒါမှမဟုတ်နှစ်ဖက်လုံးအတွက်အကျိုးပြုနိုင်မှုကျွန်တော်အကြံပြုချင်တာက SSMission စင်ခန်းသားတွေပေါ်မှာအဓိကအခြေပြုထားတဲ့ဒီလိုမှုမျိုးမှာဒီစင်ခန်းသားတွေကိုပြုစုတဲ့အထက်ပါဝင်နေတဲ့ပုဂ္ဂိုလ်တဦးချင်းစီကိုတရားရုံးရှေ့မှောက်ခေါ်ယူပြီးတော့သူတို့စင်ခန်းသားပြုစုတဲ့နီးနာကိုစစ်ဆေးတင်ပါတယ် SSMission အနေနဲ့မြန်မာနိုင်ငံထဲသွားပြီးစုံလမ်းခွင့်မရနိုင်တဲ့အတွက်မရှင်ဥက္ကဋ္ဌပဲဖြစ်ဖြစ်စင်ခန်းသားကိုဝိုင်းပြီးပြုစုခဲ့တဲ့ခြားသူတွေကိုပဲဖြစ်ဖြစ်တရားရုံးခေါ်ပြီးတရားသူကြီးတွေရောနှစ်ဖက်လုံးရဲ့ရှေ့နေတွေကပါမေးမြန်းခြင်းအဖြစ်ရှေ့ဆက်အမှုအတွက်အကျိုးဖြစ်ထွန်းစီမယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ပါရှင်များရှင်ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးတုံးတက်ပြတ်မှုအဆင့်အထိမတက်မတ်နိုင်ပေမဲ့ကျူးလွန်တာတွေရှိခဲ့ရင်တော့လူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေလူခွင့်ရေးသဘောတူညီချက်တွေနဲ့အညီအရေးယူနိုင်ကြောင်း ICJ နိုင်ငံတကာတရားရုံးမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုပြည်တွင်းဥပဒေတွေနဲ့အညီအရေးယူဖို့လဲကတိပေးခဲ့ရပါဒါဟာဆိုရင်ရခိုင်ပြည်နယ်အပါအဝင်နိုင်ငံတဝန်းကလူခွင့်ရေးချိုးဖောက်မှုတွေအတွက်တရားမျှတမှုရနိုင်ပေမျှော်လင့်ချက်တစ်ခုလို့ဆိုနိုင်ပါလားနိုင်ငံကဥပဒေတွေနဲ့အရေးယူဖို့လမ်းစာပေါ်လာတော့မှာပါလားစူရာတွေကို VOE ရဲ့စနေနေ့ညတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်ကကြိုဆိုပါရရှင်
။မနေ့ပြန်တဲ့လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သတို့ရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သုတဆုံရင်အမေရိကန်တခွင်အစီအစဉ်မှာတော့ဒီသတင်းပတ်အတွက်တင်ဆက်ပေးထားတာကအမေရိကန်သမ္မတတွေစီးနင်းတဲ့ Air Force လေယာဉ်အကြောင်းဖြစ်ပါတယ်။ကိုအောင်အောင်ကတင်ပြထားတာနားဆင်ပါရှင်။
Air Force One လေယာဉ်ဟာအမေရိကန်သမရကမ္ဘာတဝန်းခီးသွားရမှာအမြဲအသုံးပြုတဲ့လေယာဉ်ကြီးပါ။အခုအခါမှာတော့ဒီလေယာဉ်ကြီးထဲမှာဘလို့ဖွဲ့စည်းတည်ဆောက်ထားတာလဲ။သမရကလေယာဉ်နဲ့ခီးသွားတဲ့အခါမှာဘလို့စားတောက်နေထိုင်လဲ။ဘသူတွေကသူလိုအပ်တာတွေကိုလောက်ကင်ဖြည့်ဆည်းပေးလဲဆိုတာတွေကိုတင်ပြပေးမှာပလူအများစုအတွက်တော့လေယာဉ်ကိုခီးသွားလာရမှာပဲစီးနင်းအသုံးပြုတာဖြစ်ပေမဲ့အမေရိကန်သမ္မတစီးနင်းတဲ့ Air Force One လေယာဉ်ကတော့သူ့အတွက်ဝင်ဟင်တွေကရုန်းကန်တဲ့အိမ်ဖြစ်ပါတယ်။အခုခါမှာတော့ Air Force One လေယာဉ်ကိုဘယ်လိုဖွဲ့စည်းတည်ဆောက်ထားလဲဆိုတာလူအများကြည့်နိုင်မှုပုံစံတူတစ်ခုကိုဆောက်လုပ်ပြီး Washington DC အပြင်ဘက်က National Harbor အရပ်မှာပြသထားပါတယ်။ဝင်ကြည့်မယ်ဆိုရင်တော့လက်မှတ်ကို airforceoneexperience.com မှာဝင်နိုင်ပြီးတော့ဝင်ကြေးက30ပါလူရမ်းများတဲ့အချိန်ဆိုရင်တော့$35ပါအသက်65နှစ်နဲ့အထက်တက်ကြီးရွယ်ဦးတွေတက္ကသိုလ်ကောလိပ်ကျောင်းသားနဲ့စစ်မှုထမ်းတွေကတော့$22ပဲပေးရမှာပါအသက်4နှစ်ကနေ12နှစ်အတွင်းဆိုရင်တော့$15ပါလေရင်တစ်စီးလုံးကိုလေ့လာခြင်းကတော့တစ်နာရီလောက်ကြာပါတယ်အဲ့လိုလာကြည့်မယ်ဆိုရင်တော့လေရင်ထဲကနေရာတွေအကြောင်းကိုလည်းသိရဖို့ကိုယ့်ရဲ့ cell phone နဲ့နှစ်ချက်ယူလာဖို့လည်းလိုပါမယ်ဒါမှသာလေရင်ထဲမှာကြည့်ရှုနေခြင်းအဲ့ဒီနေရာတွေအကြောင်းဖုန်းကနေတဆင့်အတန်ဖိုင်ဖွင့်ပြီးတော့နားထောင်နိုင်အောင်ပါတကယ်ကတော့ဒီလေယာဉ်ဟာတာမန်ကုန်တင်လေယာဉ်တစ်စင်းကို Air Force One လေယာဉ်အဖြစ်အသုံးများတဲ့ Boeing 747လေယာဉ်ပုံစံနဲ့တစ်ထပ်တည်းတူအောင်ပြင်ဆင်ထားတာပါဒီလေယာဉ်ကိုစပြီးတော့တက်ကြည့်တယ်ဆိုရင်ပဲလေယာဉ်အင်ဂျင်အကြောင်းကစလို့တယ်လီဖုန်းကနေတဆင့်အခုလိုရှင်းပြပါတယ်
You should be standing by the massive engine.Feel free to walk up to it.
Engine ကြီးလေးလုံးတက်ဆင်ထားတဲ့ဒီလေယာဉ်ဟာကဘာတစ်ပတ်သုံးမုန်တမုန်အကွာဘွေးဖြစ်တဲ့မိုင်8000ခရီးကိုမယက်မနာပြန်သက်နိုင်ပြီးတကယ်လို့မြေပြင်ကိုဆင်းသက်မှာကြောင့်အနေရရှိတယ်ဆိုရင်လေဝေဟင်ထဲမှာပဲစီတဲလေယာဉ်တွေစီကနေတဆင်စီပြန်ဖြစ်နေပါတယ်82နာရီလုံးလဲဇက်တိုက်ပြန်သန်းနိုင်တာပါ တကယ်တော့လေ Air Force 1လို့ခေါ်တာဟာတမရစီးနင်းတဲ့လေယာဉ်ဟာလေကြောင်းထိန်းချုပ်တဲ့မျောစင်နဲ့ဆက်သွယ်တဲ့အခါမှာအမှားအယွင်းမရှိအောင်အတွက်နာမည်ပေးထားတာပါတမရတပ်တန်းကုံဆုံးတဲ့အချိန်မှာသူတို့နေထိုင်ရာပြည်နယ်တွေကိုပြန်လိုက်ပို့လို့ဒီလေယာဉ်ကိုပဲစီးနင်းတဲ့အခါမှာတော့ Air Force 1လို့မခေါ်တော့ပါဘူ
း And Air Force 1 has also carried the bodies of our deceased presidents on one final ride.
ဒါပြင်ကွယ်လွန်သွားတဲ့သမရဟောင်းတွေကိုနိုင်ငံတော်ဇာပနအခမ်းအနားအတွေ့ရွှေ့ပြောင်းတည်ယူရမှာလဲ Air Force 1ကိုအသုံးပြုပါတယ်သမရဂျွန်ဖ်ကနေဒီလင်ဒန်ဂျွန်ဆန်နဲ့သမရဖို့တို့ကိုလည်းဒီလေရင်နဲ့တည်ဆောင်မှုပါတယ်2004ခုနှစ်ကသမရရော်နယ်ရီဂန်ရဲ့ရုပ်အလောင်းကိုတည်ဆောင်ချိန်မှာလဲသူသမရတာဝန်ယူစဉ်ကလေရင်ရဲ့အတွင်းအပြေဆင်အတိုင်းပြန်လည်ပြင်ဆင်ထားပေးခဲ့ပါတယ်လေရင်ရဲ့ရှေ့ပိုင်းမှာတော့သမရရဲ့အေကန်အိတ်ခန်းနဲ့အစီဝေကန်ရုံးခန်းတွေရှိပါတယ်။သမရအိတ်ခန်းမှာတော့တယောက်အိတ်ကဒင်းနှလုံးချထားပါတယ်။ Air Force လေယာဉ်ပေါ်မှာသမရအခန်းထဲကလွဲလို့လေယာဉ်မှူးတွေအတွက်သားအိတ်ရရှိပါတယ်။သမရရုံးဝန်ထမ်းတွေအထူးလုံခြုံရေးအဖွဲ့တွေဟာ couch ထိုင်ကုန်တဲ့ကျန်းမြေတွေပေါ်မှာပဲအိတ်ကြရတာပါ။သမရစီးတဲ့လေယာဉ်ဆိုပေမဲ့လည်းဇိမ်ခံဖို့ဆိုတာထက်လုပ်ငန်းအတွက်ဖွဲ့စည်းတည်ဆောက်ထားတာကြောင့်မှအစီဝေကန်ကိုကြည့်လိုက်မယ်ဆိုရင်လေထူးခြားချက်တွေကိုတွေ့ရမှာပါပေ4000အမြင့်ကရုံးခန်းဆိုတော့ဇပွဲပေါ်မှာတင်ထားတဲ့ကော်ပီကွက်တွေမမှောက်အောင်အထိန်ကွက်တွေလှုပ်ထားတယ်လို့အစည်းအဝေးထိုင်ကုန်ဒီမှာဆိုရင်လဲစီဘဲထိုင်ကုန်ကပတ်တွေကိုတွေ့ရမှာပါအဲ့နောက်ကယ်ရက်ကတော့တမရရုံးအဖွဲ့ဝင်တွေတမရလုံခြုံရေးအဖွဲ့ဧည့်သည်တွေနဲ့သတင်းတောက်တွေအတွက်နေရာတွေပါဝင်ပါတယ်အမေရိကန်ပြည်ထောင်စုဟာလွတ်လပ်စွာပြောဆိုခွင့်နဲ့သတင်းမီဒီယာလွတ်လပ်ခွင့်ကိုအလေးထားတဲ့နိုင်ငံဖြစ်တာကြောင့်သတင်းမီဒီယာတွေတမရသွားလေရာကိုလိုက်ပါနိုင်အောင်စီစဉ်ပေးထားတာပါသတင်းမီဒီယာတွေသာမရှိဘူးဆိုရင်တပနာဟာဘယင်းလိုဖြစ်သွားမှာပေါ့လို့လဲဆိုပါရယ် Air Force 1လေယာဉ်မှာ1965ခုနှစ်ကနေ1994ခုနှစ်အထိအနှစ်30ကြာအမှုထမ်းခဲ့တဲ့ကြီးကြပ်ရေးမှူး Howie Franklin ကတပနာ Bill Clinton လက်ထက်ကတပနာနဲ့ကတော့ကဆဖြစ်ရတဲ့ခုကိုအခုလိုပြောပြပါရယ
် I had to wake him up He only had 2.5 hours sleep so I came in and I went
to နာနိုင်ခွဲလောက်ပဲအေးရသေးရင်မနှိုးဖို့အချိန်ကျနေပါပြီဒါကြောင့်သူ့အေးရသွားပြီးအသားလေးကြည့်လိုက်တော့သူကနည်းနည်းလှုပ်သွားပါတယ်ပြီးတော့အတန်ထွက်ပြီးညီးပါတယ်နောက်ဆုံးတော့ကျွန်တော်လည်းအေးရကနှိုးရမှာကိုမုန်းလိုက်တာလို့ပြောလိုက်တဲ့အချိန်မှာတော့သမရကဒီလိုဆိုရဲမနှိုးနဲ့ပေါ့ဆိုပြီးပြောပါတယ်ဒါကတော့အမေရိကန်သမရရဲ့တရားအမိန်ပေါ့ဗျာ
လေးရင်အမှုတန်းနေအနေနဲ့သမရတွေနဲ့အခုလိုနီးနီးကက်ကက်ဆက်ဆံခွင့်ရတာကြောင့်သူတို့မှပြောစရာအများပြားလည်းရှိနေတာပါ1989ခုနှစ်ကနေ1993ခုနှစ်အထိသမရဖြစ်ခဲ့သူ George H.W. Bush ကတော့ဟင်းဒီဟင်းရဲ့တမျိုးကိုမကြိုက်ဘူးလို့ဆိုပါတယ်သမရအတွဲစားတောက်ဖွဲရာပြင်ဆင်ပေးရတဲ့လေယာဉ်ဝန်ထမ်းတစ်ဦးဖြစ်တဲ့ Henry Brown က
President Bush he was a pretty much a regular standard he didn't have any specific
သမရ Bush ကဘာဖြစ်ဖြစ်စားသူပါဘယ်လိုစားကျင်လဲဘာစားကျင်လဲဆိုတာမျိုးလည်းမရှိပါဘူးတခုပါပဲသူကပန်းကော်ပီစိမ့်ကိုမကြိုက်တော့အဲ့ဒါမပအောင်ရှောင်ပြီးပြင်ဆင်ပေးရပါတယ်
။ Becky Shorts ကတော့ Air Force 1မှာပထမဆုံးအမျိုးသမီးလေယာဉ်အမှုတန်းဖြစ်လာသူပါ။1982ခုနှစ်ကနေ1989ခုနှစ်ထိတမနာတာဝန်ယူခဲ့တဲ့တမနာ Ronald Reagan လက်ထက်မှာစတင်အလုပ်လုပ်ကင်ခဲ့တာပါ
။ When I was hired my official photograph with President Reagan
လေယာဉ်အမှုတန်းဖြစ်လာတော့တမနာ Reagan နဲ့မှတ်တမ်းတပ်ပုံရိုက်တဲ့အခါမှာသူကပုခုံးကိုဖက်ထားပါတယ်။ပထမဆုံးအမျိုးသမီးဝန်ထမ်းဆိုတာသူကသိတယ်လေ။တမရကဖက်လက်တကင်းနေတတ်သူလည်းဖြစ်တော့ကျမကိုဖက်ပြီးဘက်ကြီးတို့တွေအားလုံးပေါင်းမိဝတ်တဲ့အခါခြေတစ်ဖက်အရင်ရှိုးသွင်းပြီးမှနောက်တစ်ဖက်ကိုထပ်ဝဲရတာဆိုတော့အားလုံးကအတူတူပါပဲဆိုပြီးမိတ်ဆက်ပေးတာကတော့တကယ်ကိုမမေ့နိုင်စရာပါ။
Air Force 1လေယာဉ်ပေါ်မှာမမေ့နိုင်စရာဖြစ်ရတယ်လေအများအပြားရှိနေတာပါ။1963ခုနှစ်နိုဝင်ဘာလထဲမှာတမရဂျွန်ဖ်ကနေဒီလှုပ်ကြံခံရပြီးတဲ့နောက်ဒုတိယတမရလင်ဒန်ဂျွန်ဆန်ဟာ Air Force 1လေယာဉ်ပေါ်မှာတမရအဖြစ်ကျန်းသက်စာကျင်းဆိုခဲ့ဘူးပါတယ်။တမရစီးနင်းတဲ့လေယာဉ်ကိုတော့တခြားလေယာဉ်တွေနဲ့ရောထွေးမှုမရှိအောင်ဆိုပြီးတော့တမရအိုက်ဆင်ဟောင်းဝါလက်ထက်မှာ Air Force 1လို့နာမည်ပေးခဲ့တာပါ။အခုလို Air Force 1လေယာဉ်ပုံစံတူတည်ဆောက်ပြီးတော့အမေရိကန်ပြည်ထောင်စုကမြို့တွေမှာလိုက်လံပြသဖို့The Children's Democracy Project အဖွဲ့ကစီစဉ်လာပါ Rhode Island ပြည်နယ်မှာ Boeing 747ကုန်တင်လေယာဉ်ဟောင်းတစ်စီးကိုတမရစီးနင်းလေးရှိတဲ့လေယာဉ်ပုံစံတူဆောက်လုပ်ပြီးအော်တိုဘာလကလေးကဆက်လို့ National Harbor မှာပြသထားတာပါ The Children's Democracy Project အဖွဲ့ဟာ American ပြည်အောင်စုကတန်း90လောက်ရှိတဲ့ကလေးငယ်မျိုးဆက်တစ်တွေနိုင်ငံအရေးမှာစိတ်ဝင်စားလာအောင်လေ့ကျင့်ပညာပေးနေတဲ့အဖွဲ့ကြီးဖြစ်ပါတယ်ခင်ဗျာ
သ
ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့သုဒ္ဓဆိုလေးအမေရိကန်တခွေအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့နည်းပညာအစီအစဉ်နားဆင်ကြရအောင်ပါရှင်။
မြန်မာနိုင်ငံမှာဒီနှစ်အတွင်းထူးထူးခြားခြားဆန်အထွက်တိုးလာတာဟာဆန်စပါးစိုက်ပျိုးရေးကဏ္ဍမှာခင်မီဆက်ခရီးယာတွေပိုးပြီးတုံးလာတာကြောင့်ပါလက်ရှိမြန်မာနိုင်ငံရဲ့ဆန်လုပ်ငန်းမှာဆက်ခရီးယာတုံးဆွဲနေတဲ့အခြေအနေကိုသိရအောင်မြန်မာနိုင်ငံဆန်လုပ်ငန်းရှင်များအသင်းကဥမျိုးအောင်ကျော်ကိုမေးမြန်းပြီးတင်ပြပေးမှာပ
ါဒီနှစ်ထဲမှာမြန်မာနိုင်ငံရဲ့ပြည်ပတင်ပို့မှုကတန်ချိန်3တန်းပေါ့နော်3တန်းဆိုရဲအတိုင်းတာတစ်ခုရောက်သွားတယ်အဲ့လိုတခါမှ record မဖြစ်ဘူးတန်ချိန်3တန်းအထိကိုတင်ပို့လို့ရလာတယ
်မြန်မာနိုင်ငံရဲ့ဆန်တင်ပို့မှုဒီနှစ်မှာမကြုံစဘူးတိုးလာတယ်လို့ပြောပေမဲ့လဲဆိုက်ရေကထူးထူးခြားခြားတိုးလာတာတော့သိမရှိပါဘူးဘာကြောင့်ဆန်ထွက်တိုးလာတာပါလဲ
ထုံးလုံးမှုတိုးတက်တယ်ဆိုတဲ့အပိုင်းမှာတော့တောင်သူတွေမှာယူကောင်မျိုးတန်တုံးဆွဲမှုနည်းနည်းလေးပိုလာတယ်။တုံးဆွဲရကောင်မှသူတို့အဝဲနဲ့စီရှိလာတယ်။အဲ့ဒါတစ်ပိုင်းပေါ့။နောက်ပြီးတော့ဟိုစိုက်ရေးပြူရေးဘိုင်းမှာဤပညာဘိုင်းဒီမှာလူလာတဲ့ဆန္ဒရှိလာတာလေးညားတယ်။ဟိုရိတ်သိမ်းမှုစနစ်ပိုင်းမှာလူငယ်တွေကအကုန်လုံးနိုင်ငံသားကိုထွက်သွားတဲ့အခါကျတော့လူသားရှားပါမှုကတော်တော်လေးစိန်ခေါ်မှုဖြစ်လာတယ်။အဲ့ဒါအတွက်ကိုရိတ်သိမ်းချွေလေးစက်ဒီပို့ပြီးတော့တုံးဆွဲလာတာအခုဆိုဒီ၄နှစ်ပတ်ဝန်းကျင်လောက်မှာလူကြကြတိုးတက်လာတယ်။ရိတ်သိမ်းချွေလေးဆက် combine harvester တွေပေါ်လာတဲ့အတူဒေကွက်တွေကဥပမာငကိုကဆိုလဲ10ဟီကာလောက်ပိုင်တဲ့သူတွေသူတို့ရဲ့ဒီလေယာဉ်လုပ်ငန်းပြီးဖို့ဆိုနှစ်ပတ်သုံးပတ်နေတလားလောက်ဖြည်းဖြည်းဖြည်းဖြည်းချင်းမှသိမ်းလို့ရတယ်။အခုခါတော့တရက်နှစ်အတွင်းမှာ10ဟီကာတခါလေးပြီးသွားပြီးစပားဖြစ်သွားတာပေါ့နော်။အဲ့ခါကျတော့ဒီစပားတွေကိုဟိုပါပေါ့နော်နိုင်နိုင်လေးလေးကင်ွယ်ဘူးခက်ခဲရှိပြန်တော့ဒီဆန်ဆက်တီဟူဒါရီရဲ့စပါးကကျွန်တော်တို့အစူချိန်တိုင်းရောင်းရတဲ့ကိစ္စလေးဖြစ်လာတယ်ပေါ့။နောက်တစ်ဖက်ကလည်းရိတ်တဲ့သိမ်းတဲ့အချိန်မှာရာသီဥတုရဲ့အကန့်အသတ်တွေရှိလာတဲ့အခါကျတော့ဒီစပါးတွေ၆ဖူအတွက်ကိုစက္ကရိယာတွေတုံးလာတဲ့အဆင့်ကိုတွန်းအားပြီးလာတာပေါ့နော်။ဟိုကကျွန်တော်စပါး၆ခန်းဆက်တီလေခင်မီဆက်တီလည်းရှိသလိုကျွန်တော်ဆိုတာဗီယက်နမ်နေပြီးတော့2005လောက်ကနေကျွန်တော်ဒီပညာရလာပြီးတော့2005နှစ်ကုန်ပိုင်းနေစပြီးတော့ဒီ affordable dryer လို့ခေါ်တာပေါ့နော်ရင်းနှီးမြှုပ်နှံမှုတိတ်မများတဲ့ဗီယက်နမ်ပုံစံစပါး၆ခန်းဆက်တီကျွန်တော်တို့ပဝါဗီယူစပြီးတော့ကျွန်တော်တို့မိတ်ဆက်ခဲ့တယ်ပေါ့နော်အဲအဲ့ဒါတွေကလည်းအခုရှေ့ပိုင်းမှာသုံးဆွဲမှုတိတ်မများပါပဲဒီဘက်3နှစ်လောက်တွင်မှာတော်တော်လေးကိုများပြားလာတာပေါ့နောက်ပြီးတော့တရုတ်ပြည်က6ခန်းစက်ပြီးဝင်လာတယ်ထိုင်ဝမ်ကိုရီးယားဂျပန်ကနေလာတယ်အိန္ဒိယလာတယ်ပေါ့နော်စသဖြင့်ဒီလို6ခန်းစက်ပြီးသုံးဆွဲမှုဒါပဲပြပြကျွန်တော်တို့ဆန်စပါးကြီးရဲ့အလီလွင့်ကြီးတော်တော်လေးနည်းသွားတယ
်ဘယ်အတိုင်းတာတိနည်းသွားတာပါလဲ
ဒေသမားကြီးရဲ့တမယိုးကြရိတ်သိမ်းမှုစနစ်ပေါ့နော်ဟိုလက်နဲ့ရိတ်ကိုင်းနဲ့လှမ်းလူနဲ့တဲပြီးချွေလေးစက်နဲ့ချွေဒါမှမဟုတ်ရှင်ကောက်ပြန့်ကြီးဖြန့်ပြီးနွားနဲ့နေနောက်ပြီးတော့ချော်လာကြီးနဲ့နေအဲ့တော့မှစပါးဖြစ်တဲ့အချိန်ကြီးကနေဆက်နဲ့တခါတည်းတည်းရဲ့ခွန်းနှင်းလောက်အတွင်းမှာအင်းနဲ့အားနဲ့ဖြစ်သွားတဲ့အလီလွင့်အမတန်နေသွားတာပေါ့ဒီလိုဆက်ကြီးသုံးတဲ့အခါကျတော့ရိတ်သိမ်းမှုအလီလွင့်ကြီးတော်တော်လေးကိုနေသွားတယ်ပေါ့ကျွန်တော်မြင်လာတော့ဒီစပါးဖြစ်တဲ့အဆင့်မှာ900ခန်းလုံးလောက်ပဲတက်တာနောက်ပြီးတော့ကျွန်တော်ဆန်ဆက်ဒီမှာစပါး6ခန်းဆက်ကနေဒီဆန်ဆက်ဒီလည်းအဆင့်မြင့်လာတဲ့အခါကျတော့တော်တော်လေးလီလွင့်မှုနင်းလာတယ်ပေါ့နော်နောက်ကာလာဆော့တာတွေပါကြီးတက်ပါ냐ဆိုတော့နင်းလာတဲ့အခါကျတော့ဒီဆန်ဆက်အပိုင်းနဲ့ကျွန်တော်တောင်သူလယ်သမားတွေအပိုင်းရဲ့လီလွင့်မှုဒီကျွန်တော်အမြင်တော့100ခန်းလုံးလောက်ကိုညော့သွားတဲ့သဘောရှိတယ်ငကိုကဆိုရင်ဒါ2500ခန်းလုံး300ခန်းလုံးလောက်ကနေကြသည်လို့ဆိုလို့ရှိရင်တော်တော်များများလင်းလွင့်သွားတဲ့အချိန်ကြီးကနေအတိုင်းတာတူတူညော့ပါသွားတယ်ကျွန်တော်တို့ဒီမြန်မာနိုင်ငံဆန်စပါးထုတ်လုပ်မှုကတစ်နှစ်တန်ချိန်တန်30လောက်ရှိတယ်အဲတော့100ခန်းလုံးညော့နေရင်ကျွန်တော်တို့က3တန်းပတ်ဝန်းကျင်လောက်တက်တာသွားတယ်3တန်းကကျွန်တော်တို့ဘာမှလေဝင်းအစ်စ်ဒီ area အစ်စ်ဒီမတူဘဲနဲ့ကျွန်တော်တို့အိတ်ထဲကို3တန်းပြန်ရောက်လာတဲ့သဘောပဲအဲ့တော့စပါး3တန်းဒီအချမ်းမြေအဖြစ်ဆန်တန်ချိန်အဖြစ်တိတ္တမ5တန်းလို့ပြောလို့ရတယ်ပေါ့နော်ဒါအရေးသွေးမြင့်ဆန်ပေါ့အဲ့တော့ကျွန်တော်တို့အနေနဲ့ခါတိုင်းနှစ်ဒီမှာပြပတင်ဖို့ရာဒီလေတသန်းဝဲလောက်ရှိနေတာနေပြီးတော့အခုအလီလွင့်ယော်နေမှုနေတာရေမျိုးကြောင့်ကျွန်တော်တို့တုတ်တက်လာတာကြီးကြောင့် ကျွန်တော်တို့ရဲ့ဒီထုတ်လုပ်မှုဒီအနည်းဆုံးတသန်းခွဲလောက်ထပ်ပေါင်းလိုက်ရင်တုံးနာကျွန်တော်တို့အတွက်ဘာမှမထိခိုက်ပဲနဲ့တိုးတက်လာတယ်ဆိုတဲ့သဘောလို့ယူရပါတယ်
မြန်မာနိုင်ငံမှာဒီသမျိုးကြလုံနေရတဲ့အခုလို set တွေတုံးလာတဲ့အတွက်ကြောင့်ဒီလိုတိုးကြလာတာပေါ့နော်ဆိုတော့ဘလို set တွေတုံးရင်ကောင်းမလဲဘလို့နီးပညာကပို့ပြီးတော့ထိထိရောက်ရောက်လုံနိုင်တယ်အဲ့ဒါလေးနည်းနည်းပြောပြပေးပါဦ
းကျွန်တော်တို့ဒီဆန်စပါးမှာနိုင်ငံတကာရဲ့ဈေးကွက်ကိုကြည့်လိုက်ရင်တစ်ဖြည်းဖြည်းချင်းချင်းအရေးသွေးတောင်းဆိုမှုတွေပူပူများလာတယ်ပြီးခဲ့တဲ့ဆယ်စုနှစ်နှစ်စုလောက်ပြန်ကြည့်ရင်ကျွန်တော်တို့မြန်မာနိုင်ငံရဲ့ဆန်တွေကအကျိုးကျေးများတဲ့အတွက်ကြောင့်အာဖရိကမားကတ်အာဖရိကဈေးကွက်ကဇက်ဝဲများတဲ့25ရာခိုင်နှုန်းဆန်အဆင့်ကိုပဲတင်ပို့လာနိုင်တာနေပြီးတော့အခုဆိုရင်ဒါ25ရာခိုင်နှုန်းနောက်ပြီးတော့ကျွန်တော်တို့စူပါ5လို့ခေါ်တဲ့5ရာခိုင်နှုန်းဆန်တွေတမ်းမြင့်ဆန်တွေပါတော်တော်များများတင်ပို့လာတယ်နောက်ပြီးတော့ဝင်လူအားတွေရှိလာတယ်ပေါ့နော်အဲ့တော့အရေးသွေးတောင်းဆိုမှုပြေဝအောင်ဖြစ်ဖို့ဆိုတာဒီစပားတွေစပြီးတော့ရိတ်တဲ့ကွာခိုင်တွင်ထိမ့်သိမ့်မှုမှာစနစ်ချနာဖို့အရင်အရေးကြီးပါတယ်စပားတွေကိုအချိန်နဲ့တပြေးညီချောက်ဖို့တွေးဖို့ဒီပထမဆုံးနဲ့အရေးကြီးဆုံးအဆင့်လို့ကျွန်တော်ပြောချင်ပါတယ်စပားအကြီးတဲ့အချိန်မှာအဆိုးတက်များတဲ့အတွက်ကြောင့်သူမပြတ်မစည်းအောင်ဆိုရင်အချိန်တူတူအတွင်းမှာစနစ်တကျ၆ပုတ်အပ်တာပေါ့နော်ဒါကြောင့်မလို့စပား၆ခန်းစက်ပြီးလိုပါတယ်နီလန်းနဲ့စပားအထက်စပား၆ခန်းစက်ပြီးသုံးနဲ့စပားဆန်တွက်ပြီးပူပါတယ်ခင်ဗျနောက်တစ်ခုကပါလဲဆိုတော့ဆက်အဆင့်တန်းနေပြင့်မှုလိုပါတယ်မြန်မာနိုင်ငံလူအပ်ချက်ကိုကျွန်တော်ပြောရရင်တောင်သူအဆင့်မှာအရေးကြီးဆုံးတစ်ခုကတော့လေယာရီနဲ့ပတ်သက်ရင်ကုန်ထုတ်လမ်းတွေစနစ်ကျဖို့ရေသွင်းမြောင်းတွေစနစ်တကျဖို့အကွက်တွေကိုလည်းတေချာစနစ်တကျဖွံ့ဖြိုးအောင်လုပ်ဖို့ဆိုတဲ့ land consolidation ဆိုတဲ့နေရာနဲ့ပတ်သက်တဲ့အခြေခံကိစ္စတွေအရင်ရေးကြည့်ပါတယ်။အဲအဲ့ဒါလေးတွေကိုလည်းပြုလုပ်မယ်ဆိုရင်တော့တေယူစိတ်တွေညော့လာမယ်ဆက်ပိုင်းဆိုင်ရာတွေနေရာသုံးစက်ကရိယာတွေဒါဆက်မှုလေယာဉ်ကိုပြောင်းသွားနိုင်မယ်ဆိုရင်တစ်ဖက်ကထုတ်လုပ်မှုစည်းရိတ်တွေညော့လာမယ်လူလုံအားလူအပ်ချက်တွေညော့လာရင်ကျွန်တော်တို့ဒေကွင်းထဲမှာလည်းထပ်ပြီးတော့အကျိုးရှိသွားမှာပေါ့ဒါကြောင့်မလို့ဒီအစိုးရအနေနဲ့ဒီပေါ်မှာလည်းဒီချာချာအားစိုက်ပြီးတော့လုပ်ဖို့လိုပါတယ်ဒါအတွက်လိုအပ်တဲ့ပညာရှင်ပိုင်းတွေနည်းပညာပိုင်းတွေစက်ကရိယာပိုင်းတွေအမြဲတမ်းလိုအပ်တယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
မြန်မာနိုင်ငံဆန်လုံငန်းရှင်များအသင်းကဥမျိုးအောင်ကျော်ရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့မြေပြင်ရာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော
်။ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့မြေပြင်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တောက်ကြညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ VOE ကနေထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ် 012-232-999 လေးကိုဆက်သွယ်နိုင်တယ်လို့ email လိပ်စာ bamis@voanews.com ကိုလည်းစာရေးသားပေးပို့နိုင်ပါတယ်ရှင်။အခုကြံနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမတ်စုမြတ်မော်တလှည့်ပြောပြပေးပါအောင်ရှင်။
American သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲမဲ့ပုံမှန်နှစ်ခုလုံးကိုအောက်လွှတ်တော်တရားရေးကော်မတီမှအတည်ပြုလိုက်ပါပြီ။အာဏာအလွဲသုံးစားလုပ်မှုလွှတ်တော်ဆောင်ရွက်မှုတွေကိုဟန်တာနှောက်ယှက်မှုစတဲ့အမှုနှစ်ခုနဲ့သမ္မတကိုတရားစွဲတဲ့မတဲ့မကြခင်ကပဲအောက်လွှတ်တော်တရားရေးကော်မတီမှမဲခွဲတာမှအမှုနှစ်ခုလုံးအတွက်ထောက်ခံမဲ23မဲ၊ကန့်ကွက်မဲ18မဲစီနဲ့အတည်ပြုနိုင်တာဖြစ်ပါတယ်။အခုလိုတရားရေးကော်မတီမှတည်ပြုလိုက်တဲ့အတွက်ဒီအမှုနှစ်ခုနဲ့တရားစွဲတဲ့မတဲ့ဆိုတာကိုရှေ့တင်ပတ်ကြရင်အောက်လွှတ်တော်တစ်ခုလုံးမှမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။ဂျာတာရင်းနေတုန်းကတော့ဒီပုံမှန်တွေနဲ့တရားစွဲဖို့ထောက်ခံမခံဒီမိုကရက်နဲ့ရီပက်ဘလစ်ကန်အမတ်တွေကြားညာဘက်ရောက်တဲ့အထိ14နိုင်လောက်ကြောင်းအခြေတင်ဆွေးနွေးညှင်းခုံခဲ့ကြပါတယ်။ဂျာတာရင်းနေကကျင်းပခဲ့တဲ့ဗြိတိန်နိုင်ငံထွေထွေရွေးကပွဲမှာဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ရဲ့ Conservative Party ကပါလီမန်မှာမဲအများစုနဲ့အနိုင်ရသွားပါတယ်။အောက်လွှတ်တော်အမတ်650အတွက် Conservative Party က365နေရာနဲ့အနိုင်ရသွားတာဖြစ်ပါတယ်ထွေထွေရွေးကပွဲမှာတမိုင်းဝင်အနိုင်ရခဲ့တဲ့အတွက်မဲဆန္ဒရှင်တွေရဲ့ယုံကြည်မှုကိုတုံ့ပြန်တဲ့အနေနဲ့ EU ဥရောပသမဂ္ဂတွေကနေဗြိတိန်နှုတ်ထွက်ရေးကိုဇန်နဝါရီလ31ရက်မတိုင်ခင်မှာမဖြစ်မနေလှုပ်သွားမယ်လို့ဝန်ကြီးချုပ်ဂျွန်ဆန်ကကတိပြုသွားခဲ့ပါတယ်နယူးဇီလန်နိုင်ငံမှာတင်းတင်းလာနေတော့ကပောက်ကွဲခဲ့တဲ့ White Island မိတောင်ရှင်ကျွန်းပေါ်ကနေနောက်ထပ်အလံ6လောင်းကိုပြန်လည်တည်ယူနိုင်ခဲ့ပြီးတဲ့နောက်ပျောက်ဆုံးနေစဉ်နှစ်ယောက်ကိုဆက်လက်ရှာဖွေနေကြပါတယ်ရှင်
သတင်းကျဉ်းချုပ်ကိုမဆုမျက်မွန်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညအတွက်အစီအစဉ်ထုတ်လို့ရမှုကမက်ခင်ဖြူထွေးဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ Aiden Ukduku ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနေ့ပြန်မနေ့ခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.